of America in Burmese.
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ April 3ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမစုမြတ်မောင်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကာယရောဂါကမ္ဘာတဝန်းဆက်လက်ကူးစက်နေတာမှာစုစုပေါင်းကူးစက်နေသူသက်တမ်းကျော်သွားပါပြီ။အမေရိကန်ကလက်ရှိကူးစက်နေသူ 2,400 ခန့်ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုပြန့်နှံ့ကူးစက်မှုကာကွယ်နိုင်ဖို့လူတွေကိုနှာခေါင်းဆီးတွေဝတ်ဆင်ကြဖို့အိမ်ယူတော်ကဒီကနေ့ညွှန်ကြားချက်ထုတ်မယ်လို့ပြောလဲရပါတယ်။နယူးယောက်မြို့မြို့တော်ဝန် Bill de Blasio ကတော့အိမ်မြင်ထွက်ရင်ပဝါရီလက်ကင်ပဝါရီနဲ့နှာခေါင်းဆီးအကာအကွယ်ဝတ်ဆင်ဖို့ကြာသာရေးနေကညွှန်ကြားခဲ့ပါတယ်။ဆေးဝင်တန်းတွေလိုအပ်တဲ့ဆေးရုံသုံးနှာခေါင်းဆီးတွေကိုတော့မဝတ်သင့်ဘူးလို့မြို့တော်ဝန်ကပြောပါတယ်။ Los Angeles မြို့မြို့တော်ဝန်ကလည်းအလားတူဝတ်ဆင်ဖို့တိုက်တွန်းထားပါတယ်။ American ပြည်ထောင်စုပြည်နယ်တော်တော်များများမှာမလိုအပ်ရင်အိမ်မြေမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပြည်နယ်တချို့မှာအမိန့်မထုတ်သေးပါဘူး။COVID-19 ကာယရောဂါတိုက်ဖျက်ရေးအတွက်လိုအပ်တဲ့နှာခေါင်းဆီးဝတ်ဆုံစတဲ့အကာအကွယ်ပစ္စည်းတွေတခြားနိုင်ငံတွေကိုအကူအညီပို့မပေးဖို့ညွှန်ကြားခဲ့တယ်ဆိုတာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကညှင်းဆန်ခဲ့ပါတယ်။ကတိရှိထားတဲ့အတိုင်းအကူအညီပေးမှာဖြစ်ပေမဲ့အမေရိကန်မှာလည်းဒါတွေလိုအပ်နေတာကြောင့်အများကြီးတော့ကူညီနိုင်မှာမဟုတ်ဘူးလို့သမ္မတကကြာသာရေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုရှိမရှိစမ်းသပ်ပစ္စည်းအစုံနဲ့ဆေးဘက်ဆိုင်ရာကိရိယာတချို့လိုအပ်ချက်အတွက်အမေရိကန်အစိုးရကတောင်ကိုရီးယားကိုအကူအညီတောင်းထားပါတယ်။ဒါအပြင်တရုတ်နဲ့ရုရှားအပါအဝင်နိုင်ငံတချို့စီကလည်းယောဂတိုက်ဖျက်ရေးဆိုင်ရာပစ္စည်းတွေရရှိခဲ့ပါတယ်။အဲ့ဒီပစ္စည်းတွေကိုတချို့ကဝယ်ယူရဖြစ်တယ်လို့တချို့ကအလူအဖြစ်နဲ့လက်ခံရရှိတာဖြစ်ပါတယ်။အမေရိကန်ရေတပ်လီယင်တင်စစ်သမော USS Theodore Roosevelt ပေါ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ဖြစ်ပွားနေပြီလို့အတည်ပြုခဲ့တဲ့သင်္ဘောကပတင်ကိုရေတပ်ကယာရုကနေဖယ်ရှားလိုက်ပါတယ်။ရေတပ်ဗိုလ်မှူးကြီး Brett Crozier ကိုယာရုကနေဖယ်ရှားပြီးသူ့နေရာမှာရေတပ်ဗိုလ်ချုပ်ကြီး Carlos Sardiello နဲ့အစားထိုးမယ်လို့ရေတပ်ယာယီဝန်ကြီး Thomas Modley က Pentagon စစ်ဌာနချုပ်မှကြာသာရေးနေတော့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစင်းစင်ကြီးကြပ်ကိုခဲ့တဲ့နေရာမှာတွတ်တွတ်လက်လက်နဲ့ခံနိုင်ရရှိတဲ့စိတ်ဓာတ်လိုအပ်ပြီးတော့ခက်ခဲတဲ့အခြေအနေကြုံလာရင်မှန်ကန်တဲ့ဆုံးဖြတ်ချက်ရင်းချက်မှုနဲ့ဥစားမှုပေးနိုင်တဲ့တတ်မှုကြီးမျိုးလိုအပ်တယ်လို့ရေတပ်ဝန်ကြီးကပြောပါတယ်။ရေတပ်ဗိုလ်မှူးကြီး Crozier ကသူအယုံကြည်မရှိတော့ဘူးလို့လည်းပြောပါတယ်။ Center for American Progress အဖွဲ့ကစစ်တပ်အကြီးအကဲဟောင်းလည်းဖြစ်တဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာမူဝါဒရေးရာဒုဥက္ကဋ္ဌ Kelly Maxman ကတော့ရေတပ်ဗိုလ်မှူးကြီး Crozier ကိုဖယ်ရှားမယ်အစားယာရုကိုတော့တိုးပေးတဲ့နယ်လို့ပြောပါတယ်။ဆိုရင်ကြာကိစ္စအပေါ်အစင်းစင်အမိန်ပေးတဲ့အတိုင်းဆောင်ရွက်ခဲ့သူကိုမမျှမတအရေးယူတဲ့လောက်ရနောက်တစ်ခုဖြစ်တယ်လို့လည်းပြောကြားပါတယ်။တီယိုဒိုရူးဇဗတ်စစ်သည်မော်ပေါ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေမှုကြောင့်သင်္ဘောသားတွေရဲ့အသက်ကိုကာကွယ်ဖို့အထက်လူကြီးတွေအနေနဲ့ပြည့်ပြတ်တသားဆုံးဖြတ်ပေးပါလို့ရေးရဖို့မူကြီး Brett Crozier ကအခုသတင်းပတ်အစောပိုင်းကစာကြေးသားတောင်းဆိုခဲ့တာပါ။အဲ့ဒီစာသတင်းမီဒီယာတွေမှာပေါ်ကြားခဲ့ပြီးတဲ့နောက်အခုလိုရာထူးကနေဖယ်ရှားဆင်ရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာယရောဂါနဲ့ပတ်သက်လို့အမှန်မှန်ကန်ဖော်ပြနေတယ်လို့ဆိုပြီးသတင်း website တွေကိုပိတ်ဖို့အစိုးရကညွှန်ကြားတဲ့အပေါ် digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။တိုင်းရင်းသားသတင်းမီဒီယာတွေရဲ့ internet စာမျက်နှာတွေအပါအဝင် internet စာမျက်နှာ220ခုကိုမတ်လတည်းမှာပိတ်ခဲ့တဲ့အပေါ်မြန်မာနိုင်ငံ digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်း250ကစုပေါင်းပြီးတော့ကန့်ကွက်ကြီးညာချက်ထုတ်ပြန်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီ၄ခုကိုအစိုးရရဲ့ညွှန်ကြားချက်အရတယ်လီနော်မြန်မာကအဲ့ဒီသတင်း website တွေကိုမိုဘိုင်းလက်ကင်ဖုန်းတွေကနေဝင်ဖတ်လို့မရအောင်ပိတ်ခဲ့တာပါ။အလားတူ MPD နဲ့ Mytel တို့ကလည်းရခိုင်ကရင်စားတဲ့တိုင်းရင်းသားဒေသတွေနဲ့ပတ်သက်တဲ့သတင်းတွေကိုပိတ်ခဲ့တာကိုလည်း Digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေရဲ့ထုတ်ပြန်ချက်မှရေးထားပါတယ်။သတင်းမှားတိုက်ဖျက်နေတဲ့တစ်ချိန်တည်းမှာပဲသတင်းမီဒီယာလွတ်လပ်ခွင့်ကိုလည်းဖော်ဆောင်ပေးဖို့အဖွဲ့အစည်း250ပါတဲ့ Digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကစုပေါင်းတောင်းဆိုခဲ့ကြပါတယ်။ COVID-19 နဲ့ပတ်သက်တဲ့သတင်းမှားတွေတိုက်ဖျက်ဖို့အတွက်ဆိုပြီးအခုလိုသတင်း website တွေပိတ်ခိုင်းတာဟာမြန်မာအစိုးရရဲ့အာဏာရှင်စနစ်လုံးရဖြစ်တယ်လို့ပြင်သစ်အခြေဆိုင်နေစည်းမထားသတင်းတောက်များအဖွဲ့ RSF ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ
်။ Fury American Fan ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ92.19 kHz 15.53 မြောက်92.25 kHz 11.83 မြောက် တိုင်းဒိုမီတာ32 kHz 933 နဲ့ပထမနာရီဘက်မှာတိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗျာ။ American တန်းကနေတောက်ချာနေညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။စကောနိုင်ငံမှာတော့အကြောင်းတွေနဲ့အလုပ်တွေအတော်များများကိုပိတ်ဖို့ဝန်ကြီးချုပ်လီရှန်လုံးကဒီကနေ့မှပြောကြားလိုက်ပါတယ်။စင်ကာပူမှာအခုလက်လောသတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေတိတိကျကျတိုးလာတာကြောင့်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အခုလိုပိတ်ဖို့လှုံ့ဆော်လိုက်တာဖြစ်ပါတယ်။အဓိကမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေကလွှဲပြီးကျန်တဲ့ရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားလိုက်တာဖြစ်ပါတယ်။ဧပြီလ9ရက်နေ့တနင်္လာနေ့ကနေမေလ4ရက်နေ့ထိပိတ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်တကယ်လို့အချိန်တွေတိုးတက်မှုမရှိဘူးဆိုရင်တော့နောက်ထပ်တစ်လထပ်တိုးသွားနိုင်တယ်လို့လည်းပြောပါရယ်အကြောင်းတွေကိုတော့10ရက်နေ့ကစပြီးအိမ်ကနေပြီးတော့စာတင်တာတွေလုပ်သွားမှာဖြစ်တယ်လို့ပြောပါရယ်ဒါပြင်လူတွေအနေနဲ့အိမ်မှာရှိတဲ့မိသားစုကလွန်ရင်ကျန်တဲ့လူတွေနဲ့အပြင်မှာတွေ့ဆုံတာတွေမလုပ်ကြဖို့မလိုအပ်ရင်အပြင်မထွက်ကြဖို့ကိုလည်းသူကပြောကြားလိုက်ပါရယ်ဒီဒီမှာအစားအစာဝယ်ဖို့ကိစ္စလိုမျိုးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဝယ်ဖို့အတွက်အပြင်ထွက်တာကလွဲရင်ကျန်တဲ့အချိန်တွေမှာအပြင်မထွက်ဘဲနေကြဖို့ဝန်ကြီးချုပ်လီရှန်လုံးကပြောပါတယ်။ဒီကုမာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1100ကျော်ရှိပြီးတော့တည်ဆုံးသူ5ဦးရှိပါတယ်ခင်ဗျာ။ကမ္ဘာ့ဝန်ကိုဗစ် -19 ကာယောဂါဆိုးကြီးကြောက်နေခြင်းအတွက်မှာလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုပိုပြီးအားကောင်းလာအောင်လှုံ့ဆော်ကြဖို့ဥရောပလုံခြုံရေးနဲ့ဥပပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတောင်းဆိုလိုက်ပါတယ်။ကမ္ဘာလူမှုအတိုင်းပိုင်းအနေနဲ့အခုလိုအကျက်တဲကြီးကြုံရတဲ့အချိန်မျိုးမှာအကာအကွယ်မဲ့သူတွေကိုအခွင့်အကောင်းယူပြီးကိုကြိုးရှာမှုတိုက်ဖျက်ရေးကမိမိတို့ရဲ့ကြီးမားတဲ့တာဝန်တရားဖြစ်လာနေတယ်လို့ OSCE အဖွဲ့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးကိုယ်စားလှယ် Valiant Richie ကပြောပါတယ်။ဗီယက်နမ်မျိုးပါဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့လူကုန်ကူးတဲ့သူတွေဟာသူတို့ရဲ့ဝင်ငွေတွေဆက်ရဖို့အတွက်ပို့ပြီးတော့ကြမ်းဖက်လာနေပြီးပုံစံအစ်စ်နဲ့အတုံးချအမျက်ထုတ်လာနေတာကြောင့်လူကုန်ကူးခံရတဲ့သူတွေဟာမကြုံဘူးတဲ့အန္တရာယ်နဲ့ရင်ဆိုင်လာနေရတယ်လို့ပြောပါတယ်။အခုလိုကမ္ဘာတဝန်းအကြက်တဲတွေကြုံနေရတဲ့ခါလာမှာအမျိုးသမီးတွေမိန်းကလေးငယ်လေးတွေနဲ့ကလေးတွေဟာပို့ပြီးတော့အန္တရာယ်ရှိတယ်လို့ဆိုပါတယ်။ကလေးတွေကတော့ကျောင်းတွေပိတ်ထားတာကြောင့်အင်တာနက်အွန်လိုင်းအသုံးပြုရတယ်များလာတာကြောင့်လို့ဆိုပါတယ်။ဒါပြင်ခန္ဓာကိုယ်အတွင်းအင်္ဂါအစိပ်ပိုင်းတွေကိုထုတ်ယူဖို့အတွက်လူကုန်ကူးတာတွေလည်းကိုဗစ် -19 ကာယရောဂါကြောင့်စတင်ပြီးတော့ဆိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြောထားပါတယ်။ဝင်ဝင်မရှိတဲ့သူတွေဒါမှမဟုတ်တခြားထောက်ပံ့ကူညီမှုမရတဲ့သူတွေဟာလည်းလူကုန်ကူးခံရတဲ့သူတွေရဲ့အမျက်ထောက်တာကိုခံရနိုင်တယ်လို့ပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအားကောင်းလာအောင်လုပ်ပြီးလူတိုင်းကြမှာရေးဆောင်ရှောက်မှုကိုတန်းတူညီမျှရအောင်လုပ်ပေးဖို့အလုံးလက်မဲ့ဖြစ်မှုနဲ့တခြားလူမှုပူလုံရေးအကျိုးခံစားခွင့်တွေရအောင်လုပ်ပေးဖို့ကိုလည်း OSCE အဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ။ပနမနိုင်ငံမှာတော့ COVID-19 ကာယရောဂါကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့နောက်ထပ်တားမြစ်ချက်အသစ်တွေကိုထုတ်ပြန်လိုက်ပြီးအခုခါမှာတော့အမျိုးသားအမျိုးသမီးလိမ္မော့အခြေခံတဲ့ကန့်သတ်မှုတွေကိုချမှတ်လိုက်ပါတယ်။ဒါမဲ့ဧပြီလ15ရက်နေ့အထိအမျိုးသားတွေနဲ့အမျိုးသမီးတွေဟာသတ်မှတ်ထားတဲ့နေ့တွေမှာတရက်ကိုနှစ်နာရီအပြင်ထွက်ခွင့်ရမယ်လို့ပနမနိုင်ငံရဲ့လုံခြုံရေးဝန်ကြီးဟွမ်ပီညိုကပြောပါရယ်ဒီအစီအစဉ်ရအမျိုးသမီးတွေအနေနဲ့ဈေးဝယ်ထွက်ဖို့အတွက်တနင်္လာဘုံတစ်ခုနဲ့တောက်ကြနေ့တွေမှာအိမ်ထဲကနေအပြင်ကိုထွက်ခွင့်ရမှာဖြစ်ပြီးအမျိုးသားတွေကတော့အင်္ဂါ၊ဇာတာပတိနဲ့စနေနေ့တွေမှာအပြင်ထွက်ခွင့်ရမှာဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့ရေးပေါ်ကိစ္စကလွှဲရင်ဘယ်သူမှအပြင်ထွက်ခွင့်မရှိဘူးလို့ဆိုပါတယ်ဒါပြင်ညမထွက်ရအမိန့်ကိုလည်းအရင်ကည9နာရီကနေမနက်9နာရီအထိသတ်မှတ်ထားတာကနေအခုခါမှာတော့ညနေ9နာရီကစပြီးအပြင်မထွက်ရတော့ဘူးဆိုပြီးတော့သတ်မှတ်ပါတယ်။ပနမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1455ယောက်နဲ့သေဆုံးသူ38ယောက်ထပ်မင်းရှိတယ်လို့ပနမချမ်းမာရေးဝန်ကြီးဌာနကတည်ပြုထားပါတယ်ခင်ဗျာ။မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့သူတွေကိုကုသနိုင်ဖို့အတွက်အစဉ်နဲ့ဖြစ်အောင်မက္ကဆီကိုအစိုးရကစေယုံနေဒါဇင်ပေါင်းများစွာကိုအရေးပေါ်ပြင်ဆင်မှုတွေလှုံ့ဆော်လာနေပြီးသမားအန်ဒရေးစ်မန်နျူအယ်လိုပက်စ်အိုဘာဒိုလေဒီကနေ့ကစပြီးတော့ဆေးရုံတွေကိုနှစ်ရက်ကြာလိုက်လံကြည့်ရှုမှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းကိုဟီလာပီနယ်မောင်ကလိုဗာမြို့ကဆေးရုံတစ်ခုမှာချမ်းမာရေးဝန်ထမ်း26ယောက်ထပ်မင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးဆရာဝန်တစ်ယောက်သေဆုံးသွားတာကြောင့်အဲဆေးရုံမှာပိုးသက်ဆီးဖျန်းတာတွေစတင်လှုပ်ဆောင်လာပြီးတဲ့နောက်မှာအစိုးရဘက်ကလည်းအခုလိုပြင်ဆင်လာတာပါ။အခုလိုဆရာဝန်တဦးသေဆုံးသွားတာကြောင့်ဆေးရုံဝန်ထမ်းတွေကိုလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေကိုဘယ်လိုကင်တွယ်ရမလဲဆိုတာကိုပြန်ပြီးတော့လေ့ကျင့်သင်တန်းပေးတာတွေလှုပ်လာနေတယ်လို့အာရဗိုင်းတွေကပြောပါတယ်။ဒီတိုင်ငင်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေကိုအနေငယ်ငယ်ကုသပေးနိုင်ဖို့အတွက်ဆေးဘဆိုင်ရာပစ္စည်းကိရိယာတွေနဲ့လေ့ကျင့်မှုတွေလိုအပ်နေတာကြောင့်ဒီဆေးရုံနဲ့မက္ကဆီကိုနိုင်ငံတော်ကအခြားဆေးရုံတွေမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေဟာဆန္ဒပြခဲ့ကြပါတယ်။မက္ကဆီကိုကဆေးရုံမှာဖြစ်သွားတဲ့အခုဖြစ်ရကြောင့်ဗိုင်းရပ်စ်ကာကွယ်တိုက်ခိုက်ရေးအတွက်အစိုးရရဲ့အစည်းအဝေးတွေပေါ်မှာလူထုရဲ့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1300ကျော်ရှိပြီးဗိုင်းရပ်စ်ကြောင့်တည်ဆုံးသူ38ဦးထပ်မံနေရှိပါတယ်ခင်ဗျာ VOA American တန်ကနေတောက်ချာနေညာပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
ပဲခူးတိုင်းတွေကိုထိုင်းနိုင်ငံဘက်ကပြန်ဝင်လာတဲ့လုတ္တာဥယီဟာနေ့စဉ်အယောက်200နီးပါးရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေနဲ့ကျန်းမာရေးဝန်ထမ်းအချို့အစားမှမျှတာစစ်ဆေးမဲ့ကျန်းမာရေးပစ္စည်းမလုံလောက်တာတွေနဲ့ကြုံနေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကမြန်မာလုတ္တာတွေကိုကနဦးအနေဖြင့်လည်းကတော့ကိုယ်အိမ်မှာပဲကိုဟုံးကွာတင်ထားဖို့ကျမရေဝင်ကြီးဌာနဘက်ကညွှန်ကြားထားပေမဲ့နောက်ပိုင်းမှာတော့သူတို့ကိုရက်ရွာဒေသအလိုက် community quarantine လို့ခေါ်တဲ့အားလုံးကိုစုပြီးတနေရာမှာတည်ကြထားစောင့်ကြည့်တာတွေလှုပ်လာခဲ့ပါတယ်။ပဲခူးတိုင်းတစ်ခုလုံးတွေ့မယ်ဆိုရင်ဝင်ရောက်လာသူစုစုပေါင်းဟာ1000ခွဲနီးပါးရှိတယ်လို့ပဲခူးတိုင်းဒေသကြီးရွတ်တော်ကိုယ်စားလှယ်ဦးမြင့်ရွှေကပြောပါတယ်။ပြန်လာသူတွေနဲ့ပတ်သက်လို့တည်ကြထားစောင့်ကြည့်နေတဲ့အခြေအနေကိုသူကပြောပြလာတာပါ။
ကျွန်တော်ရှိပါတော့ဘူးဘယ်ဘယ်အတန်းကြီးလည်းပြောရတယ်ကျွန်တော်တို့ခေါ်တော့ရှိတယ်ကတောင်းတောင်းတော့တောင်းနေတော့ရှိအဲ့တော့ကျွန်တော်တို့ဒီမှာပကိုးနေနေတာဒီမှာဖက်ကြီးလို့ခေါ်တာဒီတရားချက်ချက်လည်းရှိပါတယ်ဖက်ကြက်ဘက်ကိုကျွန်တော်တို့အခုကြိုနေရတာတရားကိုနေအပဝင်းကြီးခံယူရပါဆက်ဆက်ရမျိုးတွေဒီပေါ်ဒီကုမျိုးတွေလိုက်ကျွန်တော်ကမျိုးတွေအုပ်ချုပ်မှုတွေဆက်ပြန်ပြီးတော့အဲ့ဒါကုမျိုးတွေကဒါကြိုခိုင်းလိုက်တယ်ဒီသောပရိသတ်ကြိုခိုင်းလိုက်ဒါမျိုးတိုင်းကြီးတဲ့မြို့နယ်ကြီးရယ်ကျွန်တော်တို့ကဘိုးကဝင်လာတဲ့လူတွေရယ်တော့ဒီမှာ facility quality ကြီးရှိကျွန်တော်တို့ဘိုးတက်ကူတွေဒီအာသောကဘုံကြီးကြောင်းထဲမှာထားပ
ါဘိုးတိုင်းမှာကိုဗစ်ရောဂါကာကွယ်ရေးနဲ့ quarantine ထားရှိတဲ့အတွက်ဘိုးတိုင်းပင်မြို့နယ်28မြို့နယ်မှာတမြို့နယ်ကို7100ချထားပေးပေမဲ့လောက်ငှအောင်စက်မာရေးပစ္စည်းတွေမပေးနိုင်ဘူးလို့သူကဆိုပါတယ်ဒီလိုရက်ရွာဒေသအလိုက်တည်ကြထားစောင့်ကြည့်ရမှာပဲခူးတိုင်းဒေသအတွင်းမှာစက္ကန့်200ကျော်တောင်ကူခရိုင်အတွင်းမှာစက္ကန့်200နီးပါးပြည်ခရိုင်အတွင်းမှာစက္ကန့်150နီးပါးတာယာဝတီခရိုင်မှာစက္ကန့်120ကျော်ရှိရမှုစုစုပေါင်းစက္ကန့်ပေါင်း900နီးပါးရှိနေပါတယ်ကော်ရတီနေတဲ့သူတွေနဲ့ကျေးရွာအလိုက်ကျန်းမာရေးစောင့်ရှောက်မှုလှုပ်ဆောင်ပေးရမှာကျန်းမာရေးဝန်ထမ်းအင်အားနဲ့စောင့်ကြည့်လူဦးရေပမာဏမမျှတာရီနဲ့ကြုံနေရတယ်လို့ပေါက်ခေါင်းမြုံနယ်စေယုံအုပ်ဒေါက်တာသိမ့်သိမ့်ချုံကပြောပါတယ်
quarantine ထားတဲ့ facility quarantine ထားတဲ့ပေါ့အရာဒီမှာအဲ့ဒီထားတဲ့နေရာမှာကျွန်တော်ဆင်မတွေကသွားပြီးတော့ကြည့်ပြီးတယ် home quarantine မှာတချို့ဗာလေးတွေဗာလေးတွေဆိုရင်သူတို့ကြည့်ပြီးတာမြေထိုင်လေးတွေရှိပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့
အဲ့ဒါကြည့်ရတော့ဗိုက်ပြေသွားရေးနိုင်ရေးပေါ့ကျွန်တော်ဆင်မတွေကဟိုမှာနေချင်လာမှာဆင်မတယောက်ဖြစ်ရှိတာမျိုးပေါ့ဆင်မနဲ့တမန်ကြီးချက်နှစ်တယောက်ဖြစ်ရှိတာမျိုးဒါတော့ဒါဥပမာရှိပါတ
ယ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာကဲ့ရောဂါကြီးအသင်တန်းဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့ကျန်းမာရေးနဲ့အာဂတဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းကကြေညာထားတာရှိပါတယ်လက်ရှိကိုဗစ်ရောဂါကူးစက်ခံရသူတွေထဲမှာထိုင်းနိုင်ငံဘက်ကပြန်လာသူတွေပေါင်လာတာကြောင့်တီရှူဘူကလည်းကျေးရွာတွေမှာအခက်ခဲပြီးရှိနေပါတယ်ရှင်။ကျမမိခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံသားများနဲ့လူနည်းစုတိုင်းရင်းသားတွေဖြီးသွားလာမှုကိုရပ်ထားဖို့ထိုင်းနိုင်ငံတက္ကသိုလ်တွင် COVID-19 အရေးပေါ်ကြေညာချက်ထုတ်ပြန်ပြီးဖမ်းဆီးခံရသူမြန်မာနိုင်ငံသား200ကျော်ရှိပြီးအများစုကတော့ပြန်လွတ်မြောက်သွားပြီဆိုပြီးထိုင်းနိုင်ငံဗန်ကောက်မြို့ကမြန်မာလူသမားတန်ရာရှိကဆိုပါရယ်ဒီသတင်းကိုတင်ဆက်ပေးလိုပါရယ်မြန်မာနိုင်ငံအတွင်းမှာ COVID-19 ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်စစ်ဆေးရမယ့်စင်တာတွေအဆင့်အထိမဖြစ်သေးတာကြောင့်နေရာပြန်မြန်မာတွေရဲ့ခီးသွွာလာမှုတွေကိုဧပြီလ15ရက်နေ့ထိရပ်ထားပေးဖို့မြန်မာဘက်ကတောင်းဆိုပြီးထိုင်းဘက်ကမြန်မာတွေနဲ့လူနည်းစုတိုင်းရင်းသားတွေခီးသွွာလာမှုတွေကိုရန်နာခိုင်းခဲ့တာပါဧပြီလ2ရက်နေ့မှာတော့နေဆက်စစ်ဆေးရေးဂိတ်တွေကနေဖမ်းမိခဲ့တဲ့မြန်မာနိုင်ငံသားပေါင်း200ကျော်ရှိတာကြောင့်ထိုင်းနိုင်ငံဘန်ကောက်မြန်မာတိုင်ယုံကအလုသမားတွေလွတ်မြောက်ရေးအတွက်လိုက်လံဆောင်ရွက်ပေးခဲ့ရပါတယ်။ဧပြီလ2ရက်နေ့ညနေပိုင်းမှာတော့ဖမ်းဆီးခံရသူအတော်များများလွတ်မြောက်အောင်ဆောင်ရွက်နိုင်ခဲ့ပြီးဧပြီလ3ရက်နေ့မှာလည်းကျန်တဲ့သူတွေကိုနေရပြန်ဖို့စီစဉ်ပေးမှာဖြစ်တယ်ဆိုပြီးမြန်မာအလုသမားတန်ရာရှိဦးဝင်းလင်းမောင်ကဆိုပါတယ
်။ဘန်ကောက်ရတော့မနေရတော့အကုန်တို့ငါ200တွေရတော့မများလွတ်သွားပါပြီ။
ဟုတ်ကဲ့
ဒီကနေ့ကတော့တက်တီချုပ်ပဲလေဒီမှာအဲ့လောက်ပဲကျန်ပါဟုတ်ကဲ့မိကတော့ကျွန်တော်အဲ့လောက်လောက်ပို့လိုက်ပြီးပါမြန်မာကရစ်စင်းကိုလွှဲပြီးပါဆိုဒီဒီလက်ရှိဒီဘက်မှာရှင်နေတဲ့ဒီပုံမှန်လေးလည်းပဲကျွန်တော်ကအမြန်ဆုံးလွှဲတော့တယ်အတွက်ကတော့ကျွန်တော်ဝင်နေပါတယ်ကျွန်တော်တို့ဒီနေ့ဒီနေ့ဒီတော့ဒီနော်ဒီလိုရဲချုပ်ကနေကိုယ်တက်နောက်ကရှုပ်ရသေးတယ်မဟုတ်ဘူးအမေမတားဆန်ဆန်ဆောင်ရည်ပါဘူးလက်ရှိတော့ဒီသက်ဆိုင်ရာဒီမဲဆောက်ရေစကနာတော့ဒီကားသမားတွေကတော့ 前方的人就刚才刚才妈的路跟上来刚才妈的人就是我们也有就是上了你吧
来西马罗盘头发变来的人毛的心里的病妹嘎的毛里的这些给你要骗马呗多的马呗恰他比你这些点所比路的马也少愿你独立的做法的人马路的马里的可以做哪个你不得以马干在他比妹路就给人马里嘎罗你在沙道不可开心你的家盘头发你心里的这些家看着你马破变你吧这马马一马他们马你这个你的脸皮不你的吧
ကမ္ဘာတော်ဝန်က COVID-19 ကာယောဂါခံစားခဲ့ရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကျန်းမာရေးပါဝင်စီးပွားရေးပြန်လည်ထူထောင်ရေးအတွက်ကမ္ဘာတန်ကလာမယ့်15လအတွင်းအမေရိကန်ဒေါ်လာဘီလီယံ160လောက်ထောက်ပံ့သွားဖို့ရှိပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလည်းပါပါတယ်။ကမ္ဘာပန်ရဲ့ပထမအထုပ်တန်ဖိုးမဲ့25နိုင်ငံမှာမြန်မာနိုင်ငံမပါသေးနဲ့လာမယ့်အထုပ်ဒီမှာပါလာဖို့ရှိကြောင်းကမ္ဘာပန်မြန်မာရဲ့ပြင်ကြားရေးတောင်ရှိသူဦးကျော်စိုးလင်းကပြောပါတယ
်။ကမ္ဘာပန်ရဲ့ဟိုအတိုက်တာပုံပွက်နေပြီးတော့မှဒါဟိုအတီးကြည့်သွားတာမနေ့တုန်းကနေရက်နေ့ပေါ့နော်မတန်ငါနိုင်ငံဟိုသမအူဆုံးပါသွားတာပေါ့အဲဒီသမနိုင်ငံထဲမှာတော့ဒီတော့ဒီရှေ့အာရှနဲ့ပစိဖိတ်မှာကြတော့အာကမ္ဘောဒီးယားနဲ့မွန်ဂိုလီးယားပါတယ်ဆိုတော့ရှင်တော့ကျွန်တော်မြန်မာပြည်ဒုယာမြန်မာနိုင်ငံဒုယာနဲ့ကျွန်တော်ကမ္ဘာပန်နေတာကိုဆင်းနွေးနေတယ်ပေါ့ဆင်းနေဒီတန်ဖိုးမှုတွေထဲမှာတော့မြန်မာနိုင်ငံအတွက်ကိုပါလာဖို့ရှိတာပဲ
မလ23ရက်ကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဝန်ကြီးဌာနကပြည်အောင်စုဝန်ကြီးဦးတောင်ထွန်းနဲ့ကမ္ဘာပန်မြန်မာဌာနဒါရိုက်တာတွေ့ဆုံပြီးကမ္ဘာပန်ကမြန်မာအတွက်ချင်းငွေအမေရိကန်ဒေါ်လာတန်50ပေးသွားမယ်လို့ပြောခဲ့ပါတယ်။ကမ္ဘာပန်ရဲ့အစီအစဉ်ဟာ COVID-19 ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးကာလကိုမြန်မြန်ဖြတ်သန်းနိုင်ဖို့ရည်ရွယ်ထားရလို့ဆိုပါတယ်။စီးပွားရေးနယ်လန်ထူဖို့အသိစားအလက်စားလုပ်ငန်းတွေဖွံ့ဖြိုးဖို့စည်ရဲနွမ်းပါသူတွေကိုထောက်ပံ့ဖို့စရဲ့အစီအစဉ်တွေပါပါတယ်။မြန်မာအစိုးရအနေနဲ့ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးမှာနိုင်ငံသားတွေဆုံးရှုံးသွားရေးဝန်ကြီးကိုယာယီကူစားပေးနိုင်တဲ့နည်းလမ်းတွေအရင်ဆောင်ရွက်သင့်တယ်လို့စီးပွားရေးပညာရှင်တွေကအကြံပြုပါတယ်။အစိုးရစီမံကိန်းကြီးကအချိန်တိုအတွင်းအများအကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လူထုစားဝတ်နေရေးထောက်ကူပြုဖို့အလုပ်ကိုင်ဖန်တီးပေးဖို့ပြည်တွင်းပြည်ပနှစ်ခုလုံးမှာဈေးကွက်ရှိနိုင်တဲ့ပစ္စည်းတွေကိုထုတ်လုပ်ဖို့အနာဂတ်မှာစင်ပွားအကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုရလို့ပြည်အောင်စုစစ်တော်စီးပွားရေးအကြံပေးဦးစော်ခေဝင်က VOE ကိုပြောပါတယ်။
အမကောဗစ် -19 ကြောင့်မလို့ကျွန်တော်တို့ဟိုတရုတ်ဆွေးပဲပြတ်သွားတယ်ပေါ့နော်အခုတော့ပြန်တော့လုံးနေပါပြီအိန္ဒိယဘက်ကလည်းပဲကျွန်တော်တို့ပဲပေါ့နော်ဝင်နိုင်မှုဖြစ်နေတယ်အဲ့တော့ security မှာအဲ့ဒါဈေးကွက်ရှိတဲ့ကုန်ပစ္စည်းတွေကိုဦးစားပေးပြီးတော့ပြန်လည်ထူထောင်ရမယ်တန်ငါးမှာဆိုလို့ရှိရင်မွေးမြူရေရောဖန်စီတာရောနှစ်ခုစလုံးကိုအမြန်ထက်ထက်နဲ့တိုးတက်လာအောင်ခောက်ခဲ့ပေါ်ပေးရမယ်မြန်မြန်ပြန်လုပ်လို့မရမဲ့ဥစ္စာတော့ CMB ပေါ့အဲ့ချေချုပ်လုပ်တာ CMB တွေပြန်ပေါ်လာလို့ရှိရင်ကျွန်တော်တို့အလုပ်သမားတွေလည်းပဲအလုပ်ရချမယ်။ဟိုအလားလားအင်မတန်ကောင်းတဲ့ဟိုနိုင်ငံညစီကွက်တစ်ခုပဲ
။ပြန်လည်ထူထောင်ရေးအပိုင်းကိုစီးပွားရေးပညာရှင်ဦးစော်ဖေဝင်ကအချင်းချုံပြောသွားတာဖြစ်ပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အစိုးရအနေနဲ့ပုံမှန်နည်းလမ်းတွေမဟုတ်ပဲထိရောက်တဲ့နည်းလမ်းတွေတုံးပြီးအားနည်းသွားရေးကဏ္ဍတွေကိုပြန်ကူစားနိုင်လိမ့်မယ်လို့ဆိုပါတယ်
။ဒီကိုရဲ့အားနည်းနေတဲ့ကဏ္ဍတွေမှာအခြေအကျဆုံးဖြစ်နေပါတယ်။အဲ့ဒါကုန်သွယ်ရေးပါတယ်၊ဟိုတက္ကသိုလ်ပါတယ်တော်ဆိုရုံနဲ့ပါလေဒါလေးတိကျနေတယ်မို့ပေဝိုက်ဒီတိကျနေရတယ်ရှိသေးတယ်ဒီချိန်မှာပြည်ကြကြနန်းဆောင်လို့ဖြစ်ပါလေဆိုတော့ကျွန်တော်တို့အဓိကလုံးဝမှာတော့ဒီလက်ရှိချိန်ဒီပုံဒီတော့ဘာတွေဘယ်လောက်ထည့်သွားနိုင်လဲဆိုတာတစ်ချက်ဒီကကြည့်စလို့ကောင်းပါပြီနံပါတ်1နံပါတ်2ကတော့ဒီအချိန်ဒီပုံမူတည်ပြီးတော့ပြန်လို့ကျွန်တော်တို့စိုးရအကောင်ဖြစ်အောင်ပြုစားနိုင်မယ်ပေါ့နော်အဲ့ဒီဟာကိုလေကျွန်တော်တို့ဒီစဉ်းစားဖို့ကောင်းပါ
ပြောင်စုအစိုးရခွင့်ပြုချက်နဲ့နိုင်ငံတော်ရမုံငွေကြေးကကျပ်ငွေဘီလီယံ50ကို COVID-19 ကြောင့်ထိခိုက်သွားရဲကုန်ထုတ်လုပ်ငန်းရှင်တွေအတွက်သုံးစွဲသွားဖို့ရှိပါတယ်။ဒါပေမဲ့ပြန်လည်ထူထောင်ရေးမှာဒီကပ်ပုတ်ပြီးလိုအပ်နိုင်ရလို့သုံးသပ်ကြတာလည်းရှိပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် Quarantine Center တွေမှာ14ရက်စောင့်ကြည့်ခံနေကြတဲ့သူတွေကို ပေါ်လန်ကြီးရတွေကအစားအသောက်ကျွေးမွေးတာလိုအပ်တဲ့ကိစ္စတွေလှုပ်ဆောင်ပေးတာတွေအပြင်တိတက်နေနေကြရတဲ့သူတို့တွေအတွက်အကြက်တဲကာလမှာစိတ်သက်သာရာပြောစရာတွေကိုလည်းတတ်နိုင်သမျှဖန်တီးပေးနေကြတယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်နိုင်ငံရခြားကနေပြန်လာသူတွေကိုတီးတန့်ခွဲထားပြီး14ရက်တတ်မှတ်နေရာတွေမှာစောင့်ကြည့်ခံနေရခြင်းအကြက်တဲကာလမှာဗော်လန်တီးယားတွေကစိတ်သက်သာစရာတွေကိုတတ်နိုင်ပြီးဖန်တီးပေးနေကြပါတယ်။စီကြောင်းသောဗော်လန်တီးယားတွေကလှိုင်မြို့နယ်က Facility Quarantine Center မှာစောင့်ကြည့်ခံနေရသူတွေအတွက်မနေ့ကတချင်းတွေတည်ထောင်ပြီးဖြိုဖြေပေးတာမျိုးတွေလုပ်ပေးခဲ့ပါတယ်။သူတို့တွေကကျမကြီးအတွက်ကူညီလုပ်ပေးကြတာတွေအပြင်စောင့်ကြည့်ခံနေရသူတွေစိတ်ပြည့်အားရောတာတွေမဖြစ်အောင်ပျော်ရွှင်စရာတွေလုပ်ပေးနေကြတာပါ
သူအောင်ကျွန်တော်တို့စေချောင်းသားတွေရဲကျွန်တော်တို့ရဲ့ volunteer 35ယောက
် volunteer 35
ခုကျွန်တော်တို့ဆက်ပြီးတော့ flying quarantine center ကနေပြီးတော့ဒီဘက် H အဆောင်မှာရှိရဲပြည်တော်ပြန်များကို
ပြည်တော်ပြန်များကိုလာရောက်ဆော့ပေးပါ
ဆော့ပေးมาဖြစ်ပါတယ
်ကျွန်တော်ရောအားလုံးကျွန်တော်ကြောက်ကြအောင်ပါ
Sorry me fire မပဲလို့ဒါပေမဲ့ဒီစိတ်ကိုမလျှော့ပါနဲ့
ဒီလိုပဲပိုင်းဒေသနောင်တရားပြည်နယ်ကပြည်တော်ပြန်နေကိုစောင့်ကြည့်ထားရစတင်ကြောင်းမှာခွဲခြားဆက်ဆံတယ်လို့မယူဆဘူးကက်ယောဂါကာလမှာကျန်းမာရေးပြဋ္ဌာန်းချက်တွေအရခွဲထားရတာမို့စိတ်အားမငယ်ချဖို့ရည်ရွယ်ပြီးနောင်တရားလူငယ်တွေကစတေရှိုးတစ်ခုစီစဉ်ပြီးဖြောဖြေပေးခဲ့ကြပါတယ်ကွာရန်တင်းစင်တာတွေမှာဗော်လန်တီးယားအဖြစ်ကူညီပေးနေတဲ့မတင်စာခိုင်ကလည်းစောင့်ကြည့်ခံသူတွေကိုကူညီပေးရတာနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီမှာအရန်ပြော်ကြအကုန်လုံး14ရက်တောင်မဟုတ်28ရက်ဆိုလို့ပျော်ပျော်ကြီးနေမဲ့သူတွေကြီးပဲအရန်စိတ်ချမ်းသာကြရဲပြော်ကြကျွန်တော်တို့ပြည်သူတို့ဟို patient လို့လည်းကျွန်တော်ဆက်မဆက်ဆံဘူးစကလေးကကျွန်တော်တို့စီကဲချက်တွေကိုတော့လိုက်နာတယ်ကျွန်တော်သုံးဝေခွာမယ်ဆိုခုခွာတယ်ပေါ့နော်ဒါပေမဲ့သူတို့နဲ့ကျွန်တော်တို့ကမိသားစုလိုမျိုးနွေ့နွေ့ကြွေးကြွေးဒီမှာကျွန်တော်တို့ mental health တစ်ခါလဲတန်းပြီးတော့မှာပေါ့နော်သူတို့နဲ့ဆက်ဆံရေးကိုပါတစ်ခါလဲလူမှုဆက်ဆံရေးကိုပါတိဆောက်တဲ့အခါကျတော့ volunteer တွေနဲ့ဒီကရောက်နေတယ်ကွာတဲဝင်တဲ့သူတွေနဲ့ကအရင်အဆင်ပြေရယ်ဆရာတော်ကလည်းလူလူချင်းချင်းအောင်ဖြည့်ဆည်းပေးတဲ့အခါကျတော့ကျွန်တော်တို့စင်တာကတော့တော်တော်လေးလိုမှအရင်အဆင်ပြေချောမှုရယ်ပေါ့နော်ဒီမှာနေမကောင်းတာလည်းလုံးဝမရှိဘူးကျန်းမာတယ်ပျော်ရွှင်နေကြတယ်အားလုံးကဟုတ
်ဗော်လန်တီးယားတွေကကွာရန်တိန်းနေနေကြတဲ့သူတွေကိုအစားအသောက်ပို့ဆောင်ပေးတာလိုအပ်တဲ့ပစ္စည်းတွေပို့ပေးတာတွေလုပ်တယ်လို့တိသက်နေရတဲ့အတော်အတွင်းစိတ်ပျော်ရွှင်စေဖို့အတွက်ကိုလည်းတက်နိုင်သမျှဆောင်ရွက်ပေးနေကြပါတယ်လက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးတွေ့ရှိထားသူစုစုပေါင်းက20ဦးရှိနေပြီးသေဆုံးသူ2ဦးရှိပါတယ်။ကမ္ဘာမှာရောဂါဖြစ်ပွားနေသူစုစုပေါင်းက1000ယောက်ရှိနေပြီးသေဆုံးသူက5000ခွဲနီးပါးနဲ့ပြန်လည်သက်သာလာသူစုစုပေါင်းက2000ယောက်ရှိနေပါတယ်။ကျွန်မအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
COVID-19 ကရောဂါကိုရင်ဆိုင်ကြတာမှာမိပညာနဲ့ပစ္စည်းကိရိယာပိုင်းအတော်လေးပြည့်စုံတဲ့နိုင်ငံတွေမှာတော့အခက်အခဲတွေ့ကြရပါတယ်။အဲ့ဒီထဲမှာဆေးမှတ်တမ်း၊လူနာရီရဲ့ကိုယ်ရေးမှတ်တမ်းတွေကိုဟက်ကာတွေကအွန်လိုင်းကနေခိုးယူဖို့ကြိုးစားတာတွေလည်းရှိတယ်လို့နယူးယောက်မြို့ကဆေးရုံတရုံမှာတာဝန်ထမ်းဆောင်နေတဲ့သတင်းမိပညာရဲ့လုံခြုံရေးဆိုင်ရာမြန်မာအမေရိကန်အင်ဂျင်နီယာတဦးဖြစ်သူကိုမိုက်ကယ်ကျော်သူက VOA ကိုပြောပါတယ်။ဒီအခြေအနေတွေကိုသူကိုယ်တိုင်နဲ့သူ့လုပ်ဖော်ကိုင်မတ်တွေဘယ်လိုရင်ဆိုင်လုပ်ဆောင်ကြရလဲဆိုတာသူကအခုလိုဆက်ရှင်းပြပါတယ်
ဆိုတော့လည်းကျွန်တော်ညူယောက် Presbyterian အဖြစ်ရောမှာဒီ Security Engineer အပိုင်းကိုတောင်းယူလုပ်ပေးနေပါတယ်ကျွန်တော်တို့ဒီဆေးရုံကဟို Columbia Tech Connect ရဲ့ America Center ဖြစ်တဲ့ကြောင့်မလို့ဆရာမတွေရောဒီဤပညာတွေရောတော်တော်များရှိပါတယ်ဒါနဲ့တကယ်တမ်းပြဿနာဖြစ်လာတဲ့အချိန်မှာဒီလောက်ထိမှန်းနာတာမျိုးရှိရတယ်ကျွန်တော်တို့မှလည်းအခက်အခဲရှိတယ်နော်ဒီလိုဖြစ်တဲ့အခက်အခဲကိုတုံးချပြီးတော့မှ Medical Record တွေ Patient Data တွေရအောင်ပို့ယူလို့ဆိုရဲ Hacker တွေရဲ့ပြဿနာလည်းရှိရတယ်ကြောင့်မလို့အလုံးအနေထားမှာကျွန်တော်တို့အလုံးတွေပုံများလာပြရဲအနောက်ကအခုရှေ့တဲမှာတကယ်တမ်းဦးဆောင်ပြီးတော့လုပ်နေတဲ့ဆရာမတွေ nurse တွေအားလည်းအချိန်ရှည်လောက်လာတဲ့အခါကျပင်နန်းတာတွေရှိတော့ကျွန်တော်တို့အနေနဲ့ corporate officer တွေ head officer တွေအကုန်လုံးကအခု volunteer ပါပေးကြတယ် on site ဆေးရုံတွေကိုကျွန်တော်တို့ schedule ဆွဲပြီးသွားနေတယ်သူတို့ရဲ့လုပ်ငန်းခွင်မှာဥပမာဒီ nurse တွေဆရာမတွေလူနာကိုကြည့်နေတဲ့အချိန်မှာကျွန်တော်တို့ကသူတို့ဒီ computer ကိုဦးလို့ခေါ်တာပေါ့နော်ကားလို့လည်းခေါ်တယ် short work station ကိုဆက်တင်နေနောက်ကနေလိုက်ပြီးတော့မှ data entry လုပ်တာလုပ်ပေးတယ် record တွေ patient ပေးတဲ့ဆေးတွေကိုစင်းစွမ်းအောင်လုပ်ပေးတယ်အမလားဆိုရင်ဆရာမပြောက်ကနက်စ်ပြောင်းနေတယ်အဲ့လိုမျိုးဟာကိုလုပ်ပေးမယ်အခုကဆရာဝန် nest ဆိုတာအချိန်ကြီးသူတို့လူနာကိုကြည့်နေရတဲ့ကြောင့်မလို့ကျွန်တော်တို့ရာဝင်ပြီးတော့မှသူတို့ရဲ့တာဝန်တွေဝင်ပြီးကုပေးတယ်ပေါ့နော်အခုကျွန်တော်တို့ site volunteer site လည်းဖွင့်လာတယ်ဝန်ထမ်းတွေကအကုန်လုံးဟိုကျန်းမာရေးကောင်းတဲ့လူတွေက HR သူတို့စစ်ဆေးခံပြီး volunteer ဝင်လို့လုပ်ရကြအောင်ကျွန်တော်တို့ကိုယ်တိုင်အား site တွေကိုသွားပြီးတော့မှအဲ့လို volunteer လုပ်ပေးရရှိပါတယ်လို့တော့ဒီစေမံနေထားတော့အရန်ကိုလူနာများပြီးတော့မှကျွန်တော်တို့မှန်းတာတွေပုံမှန်ဆက်ကိုကြိုးရအောင်ချုပ်အရေးကြီးတဲ့လူနာတွေအိမ်မှာပြန်ပြီးတော့မှပဲစေတောက်တာမျိုးလုပ်ဖို့ ငြိမ်းချမ်းချက်တွေလည်းရှိပါ
မြန်မာပြည်မှာတော့အခုကျန်းမာရေးနဲ့အာဂဇဝင်ကြီးဌာနကနေပြီးတော့သတင်းထုတ်ပြန်တဲ့အချိန်ပေါ့နော်သတင်းဌာနတွေပါအပါဝင်ဒီပြည်သူတရလုံးကဒီဟာကိုစောင့်နေတာဒါပေမဲ့အဲ့ဒီအချိန်မှာတချို့ဒီအားနည်းချက်တွေသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့အခုအမေရိကန်နဲ့ရှင်လိုက်လို့ရှိရင်တော့ဒီနေရာတွေထွက်ပြောတယ်နောက်ဒီဂါဗာနာတွေထွက်ပြောတယ်အကုန်လုံးကသတင်းရအပ်ဒိတ်ဖြစ်တယ်ပေါ့နော်ဆိုတော့မြန်မာပြည်ကိုလည်းအခုဒီကိုမိုက်ကယ်တို့အခုစောင့်ရက်ပေးနေရတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဒီအတွေ့အကြုံနဲ့ရှင်ပြီးတော့ပေါ့နော်တာဝန်ရှိတဲ့လူတွေရောအများပြည်သူရောပေါ့နော်ဒါများအကြံပြုချင်တာမျိုးရောရှိပါလဲရှင
်အခုနီးရောမှာတကယ်ဖြစ်လာပြီဆိုတဲ့အခါမှာနီးရောမျိုးကံအစိုးရရောပြည်နယ်အစိုးရရောမနိုင်တော့ကြောင့်မကူအစိုးရအကူအညီရောတာလည်းရှိတာပေါ့နော်နောက်တစ်ခုကပါလဲဆိုတော့စစ်တပ်ရဲ့အာစစ်တပ်ရဲ့အကူအညီလည်းကျွန်တော်တို့ယူတော့ရှိပါတယ်ဒီမှာအမေရိကန်ရဲ့ဒီကြီးတက်ကနေပြီးတော့လူ3000ဆန်ဆဲအောင်လာဖွင့်ပေးတယ်ရေတက်ကနေပြီးတော့မှဒီထောင်စတန်ဒါတင်ပေါ်လာပေးတယ်ဆိုတော့လက်ရှိမြန်မာပြည်မှာတခုကျွန်တော်ပြောပြချင်တာအခုကမြန်မာပြည်တကယ် Epic Center တကယ်အနေအထားမျိုးမဖြစ်သေးဘူးဆိုတော့အခုချိန်မှာဖြစ်နိုင်မယ်ဆိုရင်အစိုးရရောပြည်သူရောဒီတက်မတော်အားလုံးကရှင်းနိုင်ပြည်သူတွေ့မျက်နှာကိုပဲချီပြီးတော့ပူးပေါင်းလုပ်ဖို့အရန်ရည်ကြီးပါတယ်နောက်တစ်ခုကအစိုးရကြီးပဲ complaint လုပ်လို့လည်းမဖြစ်ပါဘူးဒီလိုအချိန်မှာအငင်းမပွားဘူးပေါ့နော်အကောင်းဆုံးပြည်သူဆောင်ရွက်ဖို့လူကြီးလေရှင်းနိုင်တဲ့ဘက်ကနေ volunteer လုပ်ချင်းနဲ့ကိုပြည်သူတွေ့မျက်နှာကိုပဲချီပြီးလုပ်မှဖြစ်တဲ့တော်မလို့တက်နိုင်တဲ့ပူးပေါင်းဆောင်ဖို့လိုတယ်လို့ပြောချင်ပါတယ်
ဒီရောက်ကလည်းမိကပြည်တော်စုတစ်ခုလုံးပါဆိုလို့ရှိရင်ခုလက်ရှိရောဂါပိုးဦးစက်တာရောနောက်ပြည်ဆုံးမှုဦးရေရောတခြားပြည်နယ်တွေထက်ဆာလို့ရှိရင်တော်တော်လေးဆိုးွားနေတဲ့အနေအထားမှာရှိတာပေါ့နော်ကိုဗစ်ကာလမှာပေါ့နော်လူနေမှုပုံစံကျောင်းသွားတာတွေနောက်ဒီလုပ်ငန်းဝင်ဒီအတွေ့အကြုံတွေပေါ့နော်အဲဒီအမေရိကန်ရောက်မြန်မာတွေဒီလိုကြုံနေရလို့ပဲဗမာပြည်မှာလည်းခုကရောက်20ဖြစ်သွားပြီပေါ့နော်တွေ့တဲ့ခါကျတော့ဒီမြန်မာပြည်သူတွေကိုဘလို့အကြံဉာဏ်ပေးနေတာရှိတယ်ပေါ့နော
်အော်လောလောဆယ်ကျွန်တော်တို့နေတဲ့နယူးယောက်မှာအဆိုးဆုံးပဲပေါ့နော်နယူးယောက်စိတ်မောနယူးယောက်စီးတီမောအဆိုးဆုံးယောဂပြန်ပေါ်လာရောဒီဆုံးလုံးနည်းနည်းဖြစ်ပါတယ်ဒီတားစုရဲ့နေ့စဉ်ပုံမှန်လက်ပတ်နေတဲ့လုပ်ငန်းစီတွေမှာတော့အချိန်မှာအကောင်းဆုံး positive လို့ပြောတာ optimistic လို့ပြောအကောင်းဆုံးကိုပဲတွေးပြီးတော့မှအကောင်းဆုံးကိုပဲမြင်ပြီးတော့နေနိုင်အောင်အဓိကလုပ်ပါတယ်ဒီသတင်းတွေကိုကြားနေရခြင်းကပထမပိုင်းမှာ anxious ဖြစ်စိတ်ပူရဆိုရင်လည်းနောက်ကြားလာရင်ဒီမသိစိတ်မှာကျွန်တော်တို့ဒီ anxiety disorder နဲ့ပတ်သက်တဲ့တခြားနောက်ဆက်တွဲဆိုးကျိုးတွေရှိလာနိုင်တယ်လို့ဒီအားလုံးကိုယ့်ကိုယ်ထိန်းအိမ်ထဲမှာနေမယ်ဆိုဒီယောဂပြန်နေမှုကမြေဝနိုင်လို့တစ်ခါကဆရာဝန်တွေရောဒီမှာပြုရောကုညီရာရောက်ပါတယ
်ဒါကတော့နယူးယောက်မြို့ကဆေးရုံမှာ IT Security Engineer နီးပညာပိုင်းဆိုင်ရာလုံခြုံရေး Engineer ဖြစ်တာဝန်ယူလုပ်ကိုင်နေတဲ့ကိုမိုက်ကယ်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မစုမမ
ရှမ်းပြည်နယ်မြောက်ပိုင်းကိုခန့်မြို့နယ်မှာကောင်းကားထန်နေပြည်သူစစ်တွေလက်နက်ဖြုတ်သိမ်းခံရပြီးတဆက်တည်းဒေသတွင်းမူရင်းဆေးတွေဖမ်းဆီးရမိတဲ့သတင်းကိုတင်ဆက်ပေးမှာပါမလာကိုနတီအေပီလဆန်းမှာချမ်းမြင့်နယ်မြောက်ပိုင်းကုခိုင်မြို့နယ်ကကောင်းကားသံတီပြည်သူစစ်တပ်ဖွဲ့ကနေတမတော်ဆန်လက်နက်မျိုးစုံနဲ့ခေယံမြောက်များအနှံ့ခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားတာပါမလာ33ရက်နေ့နဲ့အေပီလ2ရက်နေ့အထိလက်နက်မျိုးစုံ1906လက်ဂျီမျိုးစုံ9သိန်းကျော်ဘုံသီးဒုံသီးမျိုးစုံ2000လုံးကျော်လက်ပစ်ပုံး1100လုံးမိုင်း29လုံးနဲ့ဆက်ဆက်ပစ္စည်းတွေအနှံ့ကြောင်းတရင်ဖော်ပြထားပါတယ်တမရသတင်းမှပြန်ကြားရေးသွင်းမှုဘုံမှုရုပ်စုံမင်းထွန်းကတော့ကောင်းကားပြည်စစ်ဖွဲ့အနေနဲ့ငြိမ်းချမ်းရေးအတွက်လက်နက်ဆွဲကင်လိုတဲ့ဆန္ဒမရှိလို့လာရောက်အနှံ့ဓာတ်လို့ပြောပါတယ
်တမရနဲ့အဲကောင်းကားပြည်စစ်ကတောင်းကလည်းညီနိုင်ကြကြဘီလိုစီကလက်နက်ပြန်အပ်ခဲ့တာရှိတယ်ကောင်းကားပြည်စစ်မှရှိတယ်ဘယ်လိုခေါင်းဆောင်မှုလဲဆိုရင်ညီနိုင်ထားတယ်ဘီလိုစီကလည်းဒီထင်ရတိုင်းငြိမ်းချမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးဒီလိုယူထားပြီးလက်နက်ဆွဲကင်ချလို့တဲ့ဆန္ဒလည်းမရှိပါဘူးဘီလိုစီမှလည်းပြင်ဒီလိုစီကလည်းလူစီကနပတ်သက်ပြီးဒီကကပါဝင်ပတ်သက်နေတဲ့လူတွေနဲ့ပတ်သက်ပြီးဒီလိုရှင်းလင်းတာရှိတယ
်။အမည်မဖော်လို့သူကောင်းကားဖြူစေအဖွဲ့ဝင်တူကတော့တမရော်ကနေလက်နဲ့သိမ်းသွားတာဖြစ်ပြီးခေါင်းဆောင်တချို့ကလည်းခေါ်ယူသိမ်းသိမ်းထားတယ်လို့ပြောပါတယ
်။လက်နဲ့ကြတယ်မို့လက်နဲ့သူကသိမ်းသိမ်းထားတယ်လို့ကျွန်တော်တို့အဲ့လိုကြားရခင်ဗျာတချို့လူကြီးတိုင်းနဲ့ပေါ်ပြီးတော့ရမခပေါ်တော့ကျွန်တော်တို့အဲ့လောက်ကြည့်ရပြည့်တယ်
ကောင်းကားပြည်သူစစ်တွေကိုလက်နက်ဖြုတ်သိမ်းတာနဲ့ပတ်သက်လို့ရှမ်းနိုင်ငံရေးလှိလဆောက်ကြည့်သူရှမ်းတန်တော်ဆဲသတင်းဌာနအက်ဒီတာချုပ်ဆိုင်းမင်းကအခုလိုတုံ့တက်ပါတယ်
အခုထိတိုင်းချို့ပေါ်တော့အနည်းဆုံး၁၀ယောက်ကနေ၁၀ယောက်ထိထိန်းသိမ်းခံထားရတယ်ဒီကောင်းကားပြည်သူစစ်ကလည်းပြင်းအားကြီးလာတယ်လေဒီသူတို့ရဲ့တက်ရင်ပေါ်တော့ရှေလီထက်ဒီနမ်ခမ်းထက်ဒီတခင်ပြည်ရှမ်းပြည်တရက်ဒေသတွေအထိပြန်တစ်ခါတို့ချဲ့ချထားမှုတွေရှိခဲ့တယ်ဒီချလောက်ချမှုကြီးပြည့်နေတာပေါ့နော်ဒီဟာကအနောက်ဖွဲ့ရနိုင်ငံရေးဆိုးရိမ်မှုတွေရှိလို့ဒီဟာဆက်တိုက်ပင်ပန်းမှုတွေဖြစ်လာတယ်လို့တော့တုံ့တမ်းနေပါတယ်ခင်ဗျ
ကောင်းကားပြည်သူ့စခန်းကိုမလ24ရက်နေ့မှာတမတော်ဘက်ကဝင်ရောက်ဆင်းသိမ်းခဲ့ပြီးလက်နက်နဲ့အတူအဖွဲ့အစည်းဝင်ရှိသူတို့ကထိန်းသိမ်းထားခဲ့ပါတယ်ဧပြီလ၃ရက်နေ့မှာကောင်းကားဒေသမှာတမတော်ကနေမူရစ်စိမ်းနဲ့စိတ်ကြွစေဆက်ဆက်ပစ္စည်းတွေကိုထပ်မံဖန်ဆီးရရှိခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွေးမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်။စုစုပေါင်းခမန်းတန်ဖိုးငွေ148ဘီလီယံကျော်ဖို့မူရစ်စိမ်းတွေကိုဖန်ဆီးရမိတယ်လို့ဆိုပါတယ်။ ဖေဖော်ဝါရီလ24ရက်နေ့ကနေ့ထိကိုခိုင်မြို့နယ်ကောင်းကားကျေးရွာနယ်လွယ်ကမ်းကျေးရွာနီးတစ်ဝိုက်မှာ ဖန်စီရမိတဲ့မူရစေဝါနဲ့ဆက်ဆက်ပစ္စည်းတန်ဖိုးအဖြစ်စုစုပေါင်းခန့်မှန်းငွေ၆,၉၉၃ဘီလီယံကျော်ရှိနေပြီဖြစ်ကြောင်းသတင်းဖော်ပြထားပါတယ်။ဒီလိုမူရစေဖန်စီရရှိမှုများပြားလာတာနဲ့ဆက်ဆက်ပြီးကောင်းကားပြည်သူစစ်တချို့ကိုစစ်ဆေးမှုတွေလှုပ်ဆောင်လာသလိုလက်နက်ထုတ်သိမ်းမှုတွေလည်းလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ရဲ့တောက်ချာနေညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြတာပါရှင်။အခုဆက်ပြီးတော့အမျိုးသမီးခန္ဓာကိုကျွန်မခင်ဗျာတွေကတင်ဆက်ပေးပါမယ်။You can bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back. Maybe you'll see my coronavirus who sent me to need to chat to Lani Rani and ya.လူရေမလို့အပ်တဲ့အပြင်မထွက်ကြဘူးတရားနဲ့တရားခွက်ခွာခွာနေကြဘူးဆိုတဲ့ညွှန်ကြားချက်တွေကိုတာဝန်ရှိသူတွေကပို့ပြီးတော့ဒီနေ့ကျက်ကျက်ချမှတ်ဆောင်ကြလာပါတယ်အခုဆိုရင်အမေရိကန်ဝန်ထမ်းအများစုနေနေမှာပဲအလုပ်လုပ်နေကြတယ်လို့အလုပ်ချိန်လျှော့ချခံရတဲ့သူတွေအလုပ်ကလုံးဝရပ်နားခံလိုက်ရတဲ့သူတွေကလည်းပန်နေချီရှိနေပါတယ်တစ်ချိန်တည်းမှာပဲအခုလိုအချိန်မျိုးမှာမဖြစ်မနေအိမ်ပြန်ထွက်အလုပ်လုပ်နေရတဲ့သူတွေအထက်အန္တရာယ်ကလည်းချီလာပါတယ်ဒီလိုအခြေအနေတွေအောက်မှာစာတင်ကြောင်းတွေကလည်းပိတ်ထားရတာကြောင့်ကလေးငယ်တွေအတွက်ပုံမှန်သင်ကြားမှုပုံစံတွေပြောင်းလဲသွားတဲ့အပေါ်မှာစိုးရိမ်နေကြတဲ့မိဘတွေကလည်းအများအပြားရှိပါတယ်။မမြင်နိုင်တဲ့ဒီယောဂဆူကြီးနဲ့ပတ်သက်လို့စိုးရိမ်မှုတွေကြားမှာအမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့မြန်မာမိခင်တို့ကြုံတွေ့ရတဲ့အခက်အခဲတွေနဲ့လက်ရှိအခြေအနေကိုကြော်ဖြတ်နိုင်ဖို့ဘယ်လိုကြိုးစားရုန်းကန်နေကြသလဲဆိုတာတွေကိုဒီတစ်ပတ်အမျိုးသမီးခန္ဓာမှာတင်ပြပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုဟာလက်ရှိကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိနေတဲ့နိုင်ငံပါယောဂပြန့်ပွားမှုတွေကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ကြားမှာကိုပဲကူးစက်မှုနဲ့သိဆုံးမှုတွေတနည်းတခြားတိုးလာနေတာပါလူတွေတယောက်နဲ့တယောက်ခေါက်ခေါက်ပါနေဖို့မလိုအပ်တဲ့အဖြစ်မထွက်ဖို့ညွှန်ကြားချက်တွေရှိနေတဲ့တိုင်အောင်မဖြစ်မနေအိမ်အပြင်ထွက်အလုပ်လုပ်နေရတဲ့သူတွေကလည်းရှိနေသေးပါပစိဖိနီးယားပြည်နယ်လန်ကာစတာမြို့ကတရိတ်ဆန်ဆေးရုံတစ်ခုမှာအလုပ်လုပ်နေတဲ့ကလေးတယောက်မိခင်မဝင်မုံကတော့တနည်းတနည်းသတင်းစိုးရိမ်ကြားမှာအလုပ်သွားနေရတဲ့သူ့ရဲ့ပူပန်မှုကိုအခုလိုပြောပြပါတယ်
မှန်တော့မထွက်ချင်ဘူးပေါ့နော်မထွက်ချင်ဘူးဆိုတာအခုချိန်မှာပြိမ်မနေရတာစိတ်အဖြစ်ဆုံးဆိုတာကိုကသိနေတော့သူမတော်ချင်ဘူးဒါပေမဲ့မတော်လို့ကလည်းမရဘူးဒီအလုပ်ကလုပ်ဖို့လုပ်နေရမယ်ဆိုတော့အခါကျတော့အလုပ်ထဲသွားရတာကိုပဲစိတ်ထဲမှာကိုအပြင်ထွက်သွားပြီးတော့မှအိမ်ပြန်လာရတဲ့ချိန်မှာကိုကိုကိုအဲ့လိုမယုံတင်တာကြီးဖြစ်နေကိုစီမံနေကြီးပုံရပါလားမလားဒီလိုရှင်ကိုယ်ကိုင်နဲ့ပစ္စည်းတစ်ခုခုများခလေးကန်လဲလို့ခလေးကိုများကြီးနေမလားအဲ့လိုမျိုးစိုးရင်စိတ်ချင်တယ်ပေါ့အရင်စိတ်ကအရန်စိတ်ဖြစ်နေပါအရန်များခလေးရှိနေတော့လေ
ယောဂကုသခံရမှာကိုစိုးရင်ရတဲ့တစ်ချိန်ထဲမှာပဲလူတွေတော်မများအလုပ်ပြုတ်ကုန်တာတွေအလုပ်အချိန်လျှော့ချခံရတာတွေကလည်းရှိနေတာကြောင့်လက်ရှိအလုပ်ကလေးရက်သွားမှာကိုလည်းစိုးရင်ရပြန်ပါတယ်ခင်လုံးဖြစ်သူကနာတာရှိယောဂတဲ့ဖြစ်တယ်မို့မိသားစုအတွက်တယောက်တည်းရုန်းကန်နေရသူအတွက်အခုချိန်ဟာဖြစ်စင်းမှုအများဆုံးပါပဲလို့လည်းမဝင်ဘုံကပြောပြပါတယ
်။ဘုံကအခုအချိန်နေသွားတာပေါ့။တချို့တပတ်ဆိုလို့ရှိရင်နှစ်ရက်ပဲလောက်ရတယ်တပတ်မှနေရက်။အချိန်နေသွားသလိုဝင်ရလည်းညော့သွားတယ်။အဲ့ဒါကဘာလို့ထပ်ပြီးစိတ်ပူလဲဆိုတော့တကယ်လို့ဒီယောဂအချိန်တွေကဒီလောက်နေရက်မတော်ဘဲနဲ့ဆက်ပြီးစိုးလာတယ်ဆိုလို့ရှိရင်တော့စိတ်ကန်းပါးတိတ်လိုက်ပါ။ဟိုလားဟိုကစိုးတာပေါ့နော်။အဲ့လိုတိတ်လိုက်ပြီးဆိုရင်တော့ဝင်ရကဘာမှမရှိတော့ဘူး။
မဝဲမုံလိုပဲအပြင်ထွက်အလုပ်လုပ်နေရတဲ့မိခင်တွေရှိသလိုအခုချိန်မှာနေအိမ်တွေကနေပြီးအလုပ်လုပ်နေကြတဲ့မိခင်တွေကလည်းတူနေသေးပါနေကလေးချင်းကျောင်းတွေနဲ့စာသင်ကျောင်းတွေပိတ်ထားရတဲ့အချိန်ကိုယ့်ရဲ့နေအိမ်ကိုလည်းရုံးခန်းဖြစ်နေပြောင်းလဲအလုပ်လုပ်နေကြတဲ့မိခင်တယောက်ရဲ့အခက်အခဲကရောဘယ်လိုပါလဲ
ပ
ပကြီးနီယာပြည်နယ်ကကလေးမယောင်မိခင်မအိမ်ကိုပြကြတာကိုလည်းနားထောင်ကြည့်အောင်ပါ
ခုတယ်လီဝက်အိမ်မှာလောက်ရတဲ့ work from home ပေါ့နော်ဒီမှာလောက်ရတယ်ဆိုတော့ကလေးတွေကလည်းကြောင်းပိတ်ထားတယ်ဆိုတော့လုံးမှာသွားလို့လို့မျိုး7နာရီတွင်းကို7နာရီလောက်လုံးလုံးနေရမျိုးမဟုတ်ပေါ့အိမ်မှာလောက်တာကလေးတွေအိမ်နေတဲ့အချိန်တော့မနဲ့စော်ရေးထားပြီးတော့မျိုးပေါ့နော်ခုလေအလုတ်က၄နာရီခွဲနေစပြီးလုတ်ခွင့်ပြေးရဲဆိုအောင်မနေ့ဆိုရင်လည်းဆော့ဆော့ထားလို့ရတယ်ပေါ့နော်ဒီလိုမျိုးတဲ့အချိန်ပြီးတော့လုံးပြီးသေးဘူးဆိုရင်လည်းညနေညသူတို့အိတ်သွားလိုက်ခြင်းကိုပြန်လုပ်ပေးရပြန်ပြီးတော့အလုတ်ပြီးအောင်တော့ရတော့ရှိရပေါ့ဒီခုအခုအိမ်မှာလုပ်ရတာဆိုတော့အချိန်ပိုပေးရတာဆိုတော့ဖြစ်တာပေါ့နော
်ဒီလိုအခက်အခဲတွေကြားမှာပဲအစိုးရကအကောင်တာသမီတွေနဲ့အတူနေထိုင်ခွင့်ရတာကိုတော့ဝမ်းသာတယ်လို့မအေးမုံကပြောပါတယ်
သူတို့ထိတ်ခဲလုပ်တဲ့ပြည်အောင်လို့ပြန်တော့ပြင်မလာပါတော့။ဒါပေမဲ့ဒီဟိုအိမ်မှာနေတဲ့အတွက်ကြောင့်ကိုယ်မျက်စိရှိမှာဆိုတော့သူဟိုအเจ้าမအဝေးမှရှိနေလို့မျိုးတော့မဟုတ်ဘူးပေါ့နော်။ဒီတော့ကဒီကလေးကိုဟိုဒေးကဲမှာထားတဲ့ဒီကလေးတိန်းအเจ้าမထားတဲ့အတွက်ကြောင့်ပေါ့နော်။သူတို့ဟိုဒီနေ့လယ်ပါဆိုရင်လည်းသူတို့ကောင်းကောင်းစားသလား။အဲ့တဲ့ချိန်မှာကောင်းကောင်းအိရပါနေဆိုလို့ရှိရင်လည်း left side ပေါ့နော်နေလေအိရမဲ့ချိန်မှာကောင်းကောင်းအိရပါလို့ပေါ့စိတ်ကူတာတော့ဒီသူတို့တခြားကလေးတွေနဲ့ဒီဟိုဆော်ရင်နဲ့ခိုင်းမိတာတော့ဖြစ်မှာလေသူစိတ်ပူစရာမလိုတော့ပေါ့နော်ကိုရှိမှာဒီအိမ်မှာဟိုအလုပ်လုပ်ရင်းနဲ့ဒီသူတို့ကိုကြည့်ရတဲ့အတွက်ကြောင့်ပေါ့တော့အဲ့ဒါတခုတော့ဒီ work from home ကလည်းပြီးတော့လောရတာဆိုပို့ပြီးတော့ဒီကလေးတွေပုံပြီးကံမှုရှိတယ်ပုံပြီးတော့ကိုယ်တိုင်စိတ်တိုင်းကြသူအနီးကဟိုအပြုစုလို့ရပါတော့
ခင်မဖြစ်သူကစီးဝင်နှန်းတယောက်ဖြစ်တာမို့ကလေးတွေအတွက်အခုအချိန်မှာပိုးပြီးတော့ကြူထားတဲ့အကြောင်းကိုလည်းမအေးမုံကပြောပြပါတယ
်အခုအမအမျိုးသားပေါ့နော် next ဆိုတော့သူတို့ခုဆိုရင်တာဗျူဆိုင်ရာပေါ့နော်ဒီယောဂပုံနဲ့ပတ်သက်ပြီးတော့လုံးလုံးလျားရင်းနဲ့ဒီအင်္ဂါလူတွေကိုမကူဆက်အောင်လို့ပြန်လာလို့ရှိတယ်အခိုင်းလို့ရောဟိုအခိုင်းဝင်တဲ့ပေါက်ကနေပြီးတော့ဒီအင်းရှေးပေါက်ကနေမဝင်တော့ဘဲနဲ့ပေါ့နော်နောက်ဖေးပေါက်ကနေဝင်ပြီးတော့သူအေးသူဝှက်ထားတဲ့ဝက်စားကြီးဒီလက်ဒီပါကြီးစေးဝက်စားကြီးအကုန်ချုပ်ပြီးချိုးပြီးတော့မှဒီကလေးတွေနဲ့တွေ့ရမျိုးလို့ဒီအမအောင်နဲ့တွေ့ရမျိုးလို့လောက်တာပေါ့ရ
လက်ရှိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးရှိနေတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူကလေးတယောက်မိခင်မမျက်နှိုးစော်ကလည်းလက်ရှိကျက်သေးစားမှာစာသင်ကျောင်းတွေပိတ်ထားတာမို့တားဖြစ်သူအထက်ပညာရေးအဆက်ပြတ်မသွားရအောင်တစ်ချိန်တည်းမှာလည်းသူ့ရဲ့စိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေမဖြစ်ရဘဲနဲ့လေ့လာသင်ယူမှုတွေဆက်လုပ်နိုင်ဖို့အတွက်မိခင်တယောက်အနေနဲ့ကြိုးစားရုန်းကန်ပေးနေရတယ်လို့ပြောပြပါတယ်
ဒီရွယ်ရသေးရမလားကလေးတွေကကြောင်းတက်တဲ့ခါသူတို့အချင်းချင်းပေါ့နော်ဒီဤတွေ့ဆက်ဆံပြီးတော့ပေါင်းတင်ဆက်ဆံတဲ့အွေဆိုတော့လေနော်အာသားလေးသမီးလေးတွေကကြောင်းသားလေးအကုန်လုံးကြောင်းပြတ်တယ်ဒါပေမဲ့ဒီအွေပေါ့နော်ဟိုသုံးတန်းအွေလောက်ဆိုရင်တော့ကျွန်မသိချင်တော့စာကြီးကြီးတယ်သို့တော်လည်းကြံတဲ့ဟာတွေကပိုကြီးကြီးလိမ့်မယ်ပေါ့နော်သူတို့ဒီကျွန်မတို့ကလေးတွေကို long term one เนาะရှေ့ရေးကြရင်ဒီဖြစ်ခဲ့တဲ့ဟာဘယ်လိုမျိုး impact လုပ်မလဲဆိုတာကျမတို့မသိဘူး။စာနဲ့ပတ်သက်တာတမျိုးထားပေမဲ့သူတို့ရဲ့စိတ်ပိုင်းဆိုင်ရာကကျမသိချင်အဲ့ဒါလဲအထူးသတိထားဖို့လိုတယ်မိဘတယောက်အနေနဲ့ပေါ့နော်။ကျမသားဆိုအခုကျောင်းပိတ်ခဲ့တဲ့ကတိတ်အစားအစာမစားကျင်တယ်လို့ဖြစ်နေတယ်။အဲ့ဒါမျိုးတွေပေါ့နော်။ဟိုကျောင်းကအရေးကြီးပေမဲ့လို့ကဲသူတို့အချင်းတိုင်အိတ်လားသူတို့စားချင်းတိုင်အရင်ကလိုစားလားတကယ်မလားသူတို့တငယ်ချင်းတွေကိုဘယ်တော့တောင်မှနွားနေလဲအဲ့ဒါတွေလည်းအရေးကြီးတယ်လို့ကျွန်မထင်တယ်အာဘာဖြစ်လို့ဆိုတော့စားရည်ဥစ္စာပြန်ပြီးတော့ဖတ်လို့ရတယ်သိတယ်မလားဟိုဒါပေမဲ့ဟိုစိတ်နဲ့ပတ်သက်တာကြတော့လဲအဲ့ဒါကြတော့ catch up လုပ်လို့မရဘူးအဲ့ဒါလည်းအခုဖြစ်နေအခုဥစ္စာ address လုပ်မှအရေးကြီးတယ်လို့ကျွန်မစိတ်ချင်
ဘယ်သူမှကြိုသွေးမထားတဲ့ကိုနာဗိုင်းရပ်စ်ကဆူကြီးဆက်ရောက်လာတဲ့အခါမှာမိခင်တွေရောကလေးငယ်တွေပါဒုက္ခရောက်ကြရတာပါ။ကျောင်းစာတင်နဲ့လေးပုံတစ်ပုံရက်သွားရတာကြောင့်ပုံမှန်သင်ကြားမှုပုံစံကနေပုံစံပြောင်းလဲပြီးတော့သင်ကြားမှုပုံစံအစ်စ်အခြေအနေအစ်စ်အောက်မှာနေသားကြအောင်မိခင်ရောကလေးရောကြိုးစားကြရတယ်လို့လည်းမမြန်လူစောကပြောပြပါဗျ
။ပထမတစ်ပတ်တည်းကဆိုရင်ပိုဆိုးတာပေါ့နော်။ဟိုပထမတစ်ပတ်တည်းကကျတော့ချစ်ချင်းကျောင်းပိတ်လိုက်တော့အာဆီယာမတွေကလည်းရေဒီမရှိသေးဘူးထင်တယ်နော်စာတို့မပေးဘူးကိုစာအုပ်စုပါတွေလည်းမပေးလိုက်ဘူးကျောင်းမှာသိတယ်မလားဆိုတော့ကိုကပဲ ခင်ငါဘာလုပ်ရမလဲပေါ့နော်ခလေးနဲ့ဟိုဒီနေ့လုံးဒီနေ့လုံးပေါ့နော်ဟိုဆိုတော့အဲ့တော့ပထမတစ်ပတ်ကတော့ဆရာသားလည်းသိရမလားဆရာမစာမလုပ်ခိုင်းဘူးသိရမလားကိုကပဲအတင်းလုပ်ခိုင်းတယ်မျိုးဆိုတော့လေသူသိမကြိုက်ဘူးပြီးတော့တငယ်ချင်းတွေနဲ့အရန်လွမ်းတော့တရက်တောင်မှသူတခါအပြီမှာစော့နေနေလမ်းလျှောက်သွားလိုက်တယ်တငယ်ချင်းအိမ်ရောသိရမလားကျမအင်းထဲမှာတင်းင်းချန်နေတော့ပေါ့နော်အဲ့ဒါနောက်သူ့အတံကြတော့ချက်ချင်းသိရလေမရှိတော့ဘူးဆိုတာအဲ့သူနောက်လိုက်ပြီးတော့ပြန်ပြီးတော့ခေါ်လာပြီးတော့ရှင်းပြရတာပေါ့နော်အခုလောလောဆယ်အရန်ခက်တယ်တငယ်ချင်းတွေလည်းတွေ့လို့မရဘူးဆရာမလည်းသိရမလားအကြောင်းလည်းမသွားရဘူးဒါပေမဲ့အရေးကြီးတယ်ပေါ့နော်ဒီဖြစ်နေတဲ့ဟာအိမ်မှာပဲနေရမယ်အဲ့လိုမျိုးအပြင်သွားပြီးတော့တငယ်ချင်းတွေတွေ့လို့မရသေးတဲ့အချိန်ပေါ့နော်အိမ်မှာပဲနေရမယ်ပေါ့နော်
အသက်အရွယ်မရွေးကြားမှမရွေးဆင်းရဲချမ်းသာမရွေးလူသားအလုံးရဲ့အသက်ရှင်နေထိုင်မှုတွေကိုအန္တရာယ်ပေးလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်လူတွေရဲ့နေထိုင်မှုပုံစံတွေလူမှုဘဝတွေမှာအခက်အခဲတွေနဲ့အပြောင်းလဲတွေကတော့တိတိတသာကြုံလာနေရတာပါဒီလိုလက်ရှိအခြေတဲကာလမှာကလီနစ်ခင်တွေရင်ဆိုင်ရတဲ့အခက်အခဲတွေနဲ့အတွေ့အကြုံတွေကတော့ပြောလို့ကုန်နိုင်မယ်မထင်ပါဘူးကျမတို့ရဲ့မိခင်တွေကဘာသူကဘာသားတွေအားလုံးကိုနာကပီစူကြီးကနေအမြန်ဆုံးကစ်လွတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီတစ်ပတ်မျိုးသမီးဆန္ဒကိုကျေးဇူးတင်ရနာခွင့်ပြုပါရှင်ကျွန်မဒီလိုထူပ
ါ American ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်တန်ကိုစပြီးတော့ခံရတဲ့ပြည်နယ်ကတော့အနောက်မြောက်ကဒီဝါရှင်တန်ပြည်နယ်ပါ။အဲဒီမှာယောဂကူးစက်တဲ့အဓိကနေရာတွေကတော့တက်ကြီးဆောက်ရှောက်ရေးကေရီရွာ၊ငကိုယောဂခံရှိသူတွေနောက်ဒီအသက်အရွယ်ကြီးသူတွေဟာဒီယောဂတန်ကိုအများဆုံးခံရသူတွေဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြထားပါတယ်။ဝါရှင်တန်ပြည်နယ်က Harvard View Medical Center မှာခွဲစိတ်ကံစီမံခန့်ခွဲမှုအလုပ်လုပ်နေတဲ့မမမထွန်းကိုကျွန်တော်ဆက်သွယ်ပြီးတော့ဒီဝါရှင်တန်ပြည်နယ်ရဲ့နောက်ဆုံးအခြေအနေအကြောင်းကိုကျွန်တော်မေးမြန်းထားပါတယ်။လာမမလို့တခင်ဗျဒီကိုရိုနာဗိုင်းရပ်စ်စပြီးတော့အမေရိကမှာဖြစ်တာဝါရှင်တန်ပြည်နယ်မှာပေါ့လေဆိုတော့ဒီလိုစပြီးတော့ယောဂကူးစက်မှုဖြစ်တဲ့ခါမှာဘလို့လူမျိုးတွေဘလို့လူအုပ်စုတွေမှာအဓိကစပြီးတော့ဖြစ်တာကိုတွေ့ရပါလဲ
အမေမင်္ဂလာပါရှင်ကျွန်တော်တို့ရဲ့နောက်ဆုံးပြီးခဲ့တဲ့ဟိုစနေနေ့ကထုတ်လွှင့်တာပါနော်အဲ့ဒီအချိန်မှာကျွန်တော်တို့ပြည်နယ်မှာဟိုလူနာပေါင်း4,300ရှိတယ်ပြီးတော့189ပေဆုံးနေပေါ့နော်အခုပေဆုံးတဲ့လူတွေအပြန်ကြည့်မယ်ဆိုလို့ရှိရင်လည်းအသက်ကြီးတဲ့လူတွေကပိုများပါတယ်ဟိုပြောဆုံးလို့ကျနာတော့ရှင်းရှင်းလေးပါဟိုအသက်ကြီးတဲ့လူတွေမှာကိုခံအားကနည်းသွားပြီသူတို့ကိုခံအားကနည်းသွားတဲ့အပြင်ဒီဟိုပေါ့လေဟိုသူတို့ရဲ့နောက်အခုဖြစ်နေတဲ့ပေါ့နော်သူတို့ဒီမှာယောဂbackground ရှိရဲ့ဘယ်မှာစဉ်းစားတွေ့တော့ဟိုဒါမှမဟုတ်ဘာလေဒီဟိုအသက်ရှူလမ်းကြောင်းဆိုင်ရာဘာလေအစမာတို့ဘာလို့အဲ့လိုမျိုးတွေရှိတဲ့ခါကျတော့သူတို့ကိုယောဂသွားပြီးတော့ဟိုရောက်သွားတယ်ဆိုလို့ရှိရင်ယောဂကအရန်ကိုဘယ်လိုပြောမလဲပူဆက်တာအရန်မြန်တယ်
ဆိုတော့ COVID-19 ကြောင့်စပြီးတော့ဒီကွယ်လွန်တဲ့သူကလည်းပဲဒီတက်ကြီးကေဟာပဲဟိုဆိုတော့ဒီအဲ့ဒီနောက်ပိုင်းမှာကျတော့ဒီတက်ကြီးကေဟာနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကပို့ပြီးတော့ဒီတင်းတင်းကြပ်ကြပ်ဘလောက်အထိအောင်ဆောင်ရွက်ပေးနေပါလဲ
ဆိုတော့ Morris ဒီမှာဒီယောဂစပြီးပြန်ပွားတာကသူတို့ဒီ Nursing Home ကစတယ်လို့ပြောတယ် Nursing Home ကိုပေါ့နော်ဒီဟိုသူတို့ဟိုနေပြီးစေတာလာပြီးတော့မှလော့ဒေါင်းလုပ်လိုက်တယ်လော့ဒေါင်းလုပ်လိုက်တယ်ဝင်လူဝင်လူထောက်မပေးလို့တော့ဘူးပြီးလို့ရှိရင်ဒီသူ့ရဲ့ဟို special ဟိုစပေါ့နော် special cleaning team ပေါ့နော်သူတို့ clean ဟို clean worker တွေပေါ့လေသူတို့ machine လုပ်တဲ့ဟိုလူတွေကိုအပြင်ကနေ professional clean work တွေသူတို့ဟိုရတယ်ပေါ့နော်အခုသူတို့အကုန်လုံးအဲ့လိုမျိုးလေးကျင်းလုပ်ကြတယ်
အမေရိကမှာဒီပထမပိုင်းတော့တော့ပေါ့လေဒီသမ္မတဒေါ်နယ်ထရမ့်ကဒီဧပြီလလေလောက်အထိပဲဒီ social distancing မကောက်ကိုအိမ်မှာတီးကြခွဲနေဖို့ဆိုတဲ့ဟာမျိုးကိုဟိုသူကပြောထားတာပါဆိုတော့ဒါပေမဲ့လည်းပဲဟိုပြီးခဲ့တဲ့ ဟိုတရင်ပတ်ထဲမှာပဲပေါ့လေဟိုဒီလို social distancing လုပ်မဲ့ရက်ကို April လကုန်အထိဆိုပြီးတော့ရက်တိုးပြီးတော့သတ်မှတ်လိုက်ပါတယ်ဆိုတော့ဒီလို social distancing လုပ်ဖို့ဟာဘာကြောင့်အရေးကြီးတယ်လိုအပ်တယ်လို့ထင်ပါလဲ
ဒီသွားတဲ့ပုံမှာကျမတို့ဘလို့ကောက်ွက်မလဲဆိုလို့ရှိရင်ဥမာပေါ့လေဟိုကိုကအပြင်ထွက်သွားတယ်လို့ရတယ်ကိုပြင်ထွက်သွားတယ်တိတိကျကျအောင်အလုပ်ထဲမှာလုပ်တယ်အဲ့ဒီအလုပ်ထဲမှာလည်းပဲကိုဥမာသမီးနေလဲသာစားလဲဆိုလို့ရှိရင်ကျမကဘာလုပ်လဲဆိုလို့ရှိရင်သူများနဲ့ခတ်ဝဲဝဲလေးမှာသွားပြီးတော့ထိုင်စားလိုက်တယ်ဟိုပေါ့နော်အဲဟိုဒီပြီးလို့ရှိရင်ကိုကနည်းနည်းဟိုဒီလူထူထပ်တဲ့နေရာမှာတကယ်ချက်ပါလေဥမာဘတ်ကားတွေကြီးရတယ်ဆိုလို့ရှိရင်ကျမကဟိုမတ်စတာပဲပေါ့နော်ပြီးလို့ရှိရင်ပြန်လာလို့ရှိရင်ခါတိုင်းဆိုလူကြီးတွေကိုကလူကြီးတွေဆိုလို့ရှိရင်လူကြီးတွေရှိတော့အိမ်ဆိုရင်တော့အမေတွေကိုတော့ဒါတော့ကြီးကြတယ်ပေါ့နော်အမေပါညာပေါ့အဲဒါမဟုတ်လို့ရှိရင်လည်းဖလေကကျမမှာကားနေရကျမကိုအမြဲတမ်းပြန်ဆက်ပြန်ပြန်လာလို့ရှိရင်အမေပြန်လာမိလားဆိုအဲ့ခါကျရင်ကျမမပြောလေကားမလာနဲ့အမေနာလို့ဆိုတော့သူ့ကိုကိုကကိုစားလိုက်တယ်မလာသေးတော့အမေပါလောက်ရမယ်ဆိုတော့ဒီဒီချိုးခက်နဲ့တန်းဝင်လိုက်တယ်ဝတ်သားတွေလဲတယ်ရေချိုးတယ်ပြီးတော့မှဒီအဝတ်သားတွေကိုလောက်နေတယ်ပစ်ထည့်လိုက်တယ်ပေါ့နော်ထည့်လိုက်တယ်ပြီးကိုရေချိုးမချိုးပြီးမှသူ့စီလို့လာပဲဆိုတော့ကိုကမှကိုမတန့်ဘူးလို့ကိုကိုအမြဲတမ်းယုံကြည်ထားအမေဒီနေရာမှာကိုကယောဂရှိတဲ့လူတယောက်ကိုကိုလည်းအမြဲတမ်းထိလုပ်ပေးရမယ်သူများပေါ့မှာဆိုတော့ကိုကသူသူများရှိလားဆိုတာထက်ကိုဒီလူကိုရှောင်တာထက်ကိုကိုယ်စီမှာရှိလို့ချိခဲ့လို့ရှိရင်ပေါ့နော်ဟိုကိုယ်စီမှာရှိရင်သူများကိုမကူအောင်ကိုပါကိုအရင်ကကိုထားမယ
်ကိုကဒီ medical center မှာပေါ့လေဒီဟိုအလုပ်လုပ်နေတဲ့ကျမရဲ့ဝန်ထမ်းတူဖြစ်တဲ့အခါကျတော့ကိုတိုင်အတွက်ရောဟိုဘာရီမြန်းကြိုပြီးတော့ပြင်ဆင်ထားပါလေ
ကျေလို့များဖြစ်သွားခဲ့ရင်ဆိုတော့အပေါ်မှာကျမကို isolate လုပ်ဖို့အတွက် quarantine နေဖို့အတွက်ပေါ့နော်အခန်းတစ်ခန်းကိုတသက်လူနာခန်းဆိုပြီးတော့ကျမဖွင့်ထားတယ်ဆိုတော့ဟိုပိတ်ထားတာပေါ့နော်ဒီအိမ်တန်းထဲမှာဟိုဥစားနဲ့ရေချိုးကန်နဲ့အိမ်သားနဲ့အခန်းကိုကျမပိတ်ထားလိုက်တယ်ဒီခန်းကိုတသက်လုပ်လိုက်တယ်ဒီကငါတကယ်လို့ဖြစ်ခဲ့မယ်ဆိုလို့ရှိရင်ငါမိသားစုနဲ့ကဒီလိုမရဘူးတော့ကလေးတွေကိုခွဲသိပ်ပါမယ်။ကိုနဲ့ကိုပေါ့လေ။ကိုမကို isolate လုပ်နိုင်တဲ့အခန်းတစ်ခန်းကိုပါကိုစောက်ထားတယ်။ဆိုတော့အဲ့လိုမျိုးဟိုတားနိုင်လို့ရှိရင်ပေါ့လေဒီမှာလည်းပဲအဲ့လိုမျိုးကျမဟိုကျမလိုမျိုးပေါ့လေမဖြစ်နေသွားရဲဆိုလို့ရှိရင်ကိုလုံးလုံးတည်းနဲ့ပတ်သုံးပတ် isolate လုပ်နိုင်တဲ့ quarantine လုပ်နိုင်တဲ့အခန်းတစ်ခန်းကိုပြင်ဆင်ဖို့လုပ်တယ်။ဆိုတော့မမကြီးမှာဆိုလို့ရှိရင်လည်းပဲဟိုအော်အပြင်မသွားနဲ့ဆိုတော့လူတိုင်းကတော့စားဖွနေရေးအချင်းချင်းတော့သွားရတာရှိတယ်။အဲ့ဒီဘက်ကြောင့်ပေါ့လေအပြင်ဝင်သွားရလာရဆိုလို့ရှိရင်လည်းပဲပြန်လာဟိုထောက်တဲ့စံတော်ပိုင်းမရှိဘူးလက်ကိုရင်းနဲ့ဆေးပါအမြဲတမ်းရင်းနဲ့ဆေးမလို့အပ်ပဲနဲ့မချိတွေ့နဲ့ဘာလို့ခုမှမချိနဲ့ကိုယ့်လက်ကိုအိတ်တက်ထဲသာထည့်ထားလိုက်ဟိုကျွမ်းဆိုဈေးသွားလို့ရှိရင်ခလေးတွေပြောကိုယ့်လက်ကိုအိတ်တက်ထဲထဲဘာမှမချိနဲ့ဆိုတော့ဟိုကိုကြည့်နေတာတော့မကြည့်နဲ့ဆိုတော့ဘာတစ်ခုမှမယုံနဲ့ဘသူ့ကိုမှလည်းမယုံနဲ့ပုံကိုယ်ကိုလည်းမယုံနဲ့သူများကိုလည်းမကူးစိတ်နဲ့ပေါ့နော်ဟုတ
် So Washington ပြည်နယ်ရဲ့လက်ရှိအနေအထားလေးလည်းပြောပြပေးအောင
်ဟုတ်Washington State မှာတော့အများကြီးပြင်ဆင်ထားတယ်ခုနကကျွန်မထပ်ပြောချင်တာက Washington State မှာ PK တွေတပတ်ကသူတို့တည်င်းခါမှမှာပေါ့လေသူတွေဒီကပါပြောလဲဆိုတော့ဒီ social distancing ရပုံပြီးတော့အကျိုးထိရောက်ပါရဲ့ဆိုတာမြင်တယ်ဒီအခုဘာတွေလောက်လဲဆိုတော့ခုန social distancing လောက်လိုက်တဲ့ခါကျတော့သူတို့သတ်မှတ်ထားတဲ့အဲ့ဒီအချိန်လုံးကကူးစက်လုံးကပေါ့နော်အဲ့ဒီအချိန်လုံးကကူးစက်လုံးဒီလိုပုံစံနဲ့ဘာလဲဆက်သွားမယ်ဆိုလို့ရှိရင်လူတစ်ယောက်က 2.7 ပေါ့လေဟိုလောက်ပေါ့လေကူးနိုင်တယ်ပေါ့လေ2ယောက်ခွဲ3ယောက်ဒီပါလောက်ပြန်ပြီးကူးနိုင်တယ်လို့သူကသတ်မှတ်ထားတယ်ဒါပေမဲ့ဒီ social distance လုံးလိုက်တဲ့အခါကျတော့ဒီသူတို့တွေးလာတဲ့ဒီသူကစားတွေးလာတာကြောက်သွားတယ်သူတွေးတယ်ဆိုတော့ဟိုဘလောက်ကြီးကြောက်သွားလဲဆိုလို့ရှိရင် 1.4 လောက်ကကြောက်သွားတယ
်ဒီတဲ့င်းပတ်အတွက်သိပ္ပံနဲ့နှင်းကျင်တဲ့ကဏ္ဍမှာတော့ကိုရို နာဗိုင်းရပ်စ်ကိုအကူဆက်ခံရသူတွေကိုကုသရမှာဆင်းဝင်တန်းတွေအတွက်အထောက်အပံ့ပေးမဲ့ဆက်ရုပ်ကိုဘေကျင်းကသူပြည်ထနာပညာရှင်တစ်စုကတီထွင်လိုက်တဲ့အကြောင်းပြောပြပေးမှာပါကျွန်မခင်ဗျာပါပြည်နိုင်ငံဘေကျင်းမြို့တော်မှာရှိတဲ့ဆင်ဝါတက္ကသိုလ်ဟာထိတ်တန့်သိပ္ပံပညာရှင်တွေနဲ့တရုတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးတဲ့တက္ကသိုလ်တစ်ခုဖြစ်ပါတယ်ဒီတက္ကသိုလ်ကပမောက္ခကျန်ကန်တီဒီဇိုင်းဆွဲပြီးဖန်တီးလိုက်တဲ့ဆက်ရုံဟာအဝေးထင်းခလုတ်နဲ့ထိန်းချုပ်ပြီးခိုင်းနိုင်ပါတယ်ဒီလိုခိုင်းဖို့ဒီဆက်ရုံမှာတက်ထားတဲ့ကင်မရာကိုအသုံးပြုတာပါကင်မရာထဲမှာမြင်နေရတဲ့ဆက်ရုံရဲ့လှုပ်ရှားမှုကိုကွန်ပျူတာဂိမ်းစ်တွေမှာလိုပဲအဝေးထင်းခလုတ်ဂျွိုင်းစတစ်ကိုသုံးပြီးထိန်းချုပ်ပေးနိုင်ပါတယ်အခုလိုဆေးကုသရေးအတွက်အကူအညီပေးနိုင်တဲ့ဆက်ရုံကိုတည်ထောင်ဖို့သူဘယ်လိုအကြံရတာလဲပါလဲတရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ယောဂါဟာကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကြောင့်ဖြစ်ကြောင်းတရုတ်အစိုးရကကဘာကိုအသိပေးချင်တာ2019ဒီဇင်ဘာလကုန်ဖြစ်ပါတယ်ဒီယောဂါတန်ကိုတိတိတသားခံစားလာရခြင်းဟာတရုတ်နဲ့တကူချိန်နဲ့လဲတိုက်ဆိုင်နေတာပါဒါကြောင့်လူတွေအတွက်ဘလို့အကျိုးရှိအောင်လုပ်ပေးရင်ကောင်းမလဲလို့ပမောက္ခကျန်စဉ်းစားနေခြင်းမှာပဲတငယ်ချင်းဖြစ်တဲ့ဆင်ဝါဆေးုံကြီးကအကြီးကဲဒေါက်တာဒုံဂျဟောင်းနဲ့စကားတွေပြောရင်အကြံရလာတာပါတဲ့ဆရာဝန်ကြီးကသူတို့ဆေးကုသပေးတဲ့အခါမှာအဓိကပြဿနာကဆရာဝန်တွေကိုယ်တိုင်ဒီယောဂအကုသိုလ်ခံနေရတာလို့ပြောပါတယ်ဒီခါမှာဆရာဝန်တွေအတွက်အသုံးတည်ပြီးအကူအညီပေးနိုင်တဲ့ဒီဆက်ရုံမျိုးကိုဖန်တီးဖို့ဒီဇိုင်းဆွဲတဲ့တယ်လို့ရှင်ဝါတက္ကသိုလ်ပေါမောက်ခလည်းဖြစ်ဆက်ရုံဒီဇိုင်းဆရာအကြီးအကဲလည်းဖြစ်တဲ့ဒေါက်တာချန်ကန်တီကMandarin ဘာသာနဲ့အခုလိုပြောပါရစေ。
当时呢，因为这个新冠病毒呢，
coronavirus ကိုစတင်ပေါ်မှုဆိုးဝါးလာနေတာကြောင့်ဒီလိုအချိန်မျိုးမှာကျွန်တော်တို့လို engineer ဘက်ကဘာအကူအညီပေးနိုင်မလဲလို့စဉ်းစားပါတယ်။ဒီခါမှာ robot ဆက်ရုပ်တွေကအဆင်ပြေမယ်လို့တွေးမိပါတယ်။ဒါကြောင့် Dr. Dong Jahong နဲ့ကျွန်တော်ဆွေးနွေးပြပါတယ်။သူတို့ဆက်ရုပ်တွေမှာကျုံနေရတဲ့အကြီးအမားဆုံးပြဿနာကကုသပေးတဲ့ဆရာဝန်တွေကိုယ်တိုင်ဒီယောဂအကုသိုလ်ခံရတာလို့သူကပြောပါတယ်။ဒါကြောင့်ဆက်ရုပ်တွေကိုဆံဝင်အလုပ်ဝင်ပြီးလုပ်ပေးနိုင်အောင်လုပ်ရင်တော့အဆင်ပြေမယ်လို့ပြောသွားတာပါ။ပမောက္ခကျန်းဟာသူ့ကျောင်းသားတချို့ကိုခေါ်ပြီးတငယ်ချင်းဖြစ်သူဒေါက်တာဒုံနဲ့တခြားဆရာတယောက်ကိုပါပါစေပြီးအဖွဲ့ဝင်ဆက်ဥပါတဲ့ဆက်ရုပ်တီထွန်းနဲ့အဖွဲ့ကိုဖွဲ့ပါတယ်။ဆင်ဝါဆေးုံကြီးကအချိကဲသူဖြစ်တဲ့ဒေါက်တာဒုံချောင်းကတော့ဒီဆက်ရုပ်တီထွန်းရာမှာဆေးဘက်ဆိုင်ရာအကြံပေးဖြစ်နေတာဝန်ယူခဲ့သူပါ။သူတို့ဖန်တီးလိုက်တဲ့ဆက်ရုပ်ကိုကြည့်ရအောင်ပါ။တကယ်တော့ဆက်ရုပ်လက်ကိုဘိန်းပေါ်တင်ထားတာမျိုးပဲဖြစ်ပါလေ။ဒါပေမဲ့သူ့ဆက်ရုပ်ကယောဂခံစားနေရသူကိုအော်ထရာဆောင်းရိုက်တာတို့လူနာရဲ့ပဇံကဒရွေးနမူနာကိုယူပေးတာတို့ဖြင့်သွေးခုန်နှုံးဆန်းတာလို့ငချက်နဲ့ဆရာဝန်တွေစစ်ဆေးဆန်းတတ်တာအတော်များများကိုလုပ်ပေးနိုင်ပါလေ။သူ့မှာကင်မရာလည်းတက်ထားတာမို့လူနာနဲ့တခန်းထဲမှာနေစရာမလိုပဲကင်မရာမှာကြည့်ပြီးတော့လူရာကိုခိုက်နိုင်ပါလေ။ဒါအပြင်ဆရာဝန်ဟာလူနာနဲ့တမျိုးတည်းမှာရှိနေစရာလည်းမလိုဘူးလို့ဆက်ရုပ်တီထွန်းတဲ့ပမောက္ခကျန်ကပြောပါရယ်။ဒီဆက်ရုပ်ကိုလက်မောင်းမှာ digital နှစ်ချက်ကိုတက်ပေးထားပါရယ်။သူကဒီ digital နှစ်ချက်ကိုသုံးပြီးလူနာရဲ့နှလုံးခုန်တဲ့အနေအထားအပြင်အဆုတ်တို့ဘာလို့လို့တခြားကိုရင်းအင်္ဂါရဲ့အခြေအနေတွေကိုပါထောက်လှမ်းပေးနိုင်တာဖြစ်ပြီးဆရာဝန်တွေလူနာနဲ့တိတ်ညံ့ညံ့ဆဆထိတွေ့မှုမလုပ်ရအောင်စီစဉ်ပေးထားတယ်လို့ပမောက္ခကျန်ကံတီကပြောပါတယ
်因为医生都很硬哦但是呢因为呢就说这个
ဆရာဝန်တွေကတိတ်တက်ရှိကြပါတယ်ဒါပေမဲ့ဒီဗိုင်းရပ်စ်ပိုးကတိတ်ကိုအကူဆက်ညံ့ပါတယ်ဒါကြောင့်ဒီလိုဆက်ရုပ်တွေကိုအရင်အကြီးဆုံးဖြစ်တဲ့အခုလိုကိစ္စမျိုးမှာသုံးနိုင်တာကြောင့်တိတ်ကိုအရေးပါပါတယ်လို့ပြောသွားတာပါအစလုံးကတော့သူတီထွန်းတဲ့ဆက်ရုပ်ကအာဂါတာစခန်းတို့၊လကဘာစူဇန်ရီတို့လိုသူတေသနလုပ်ငန်းတွေမှာပဲတုံးတဲ့ဤပညာကိုတုံးထားတဲ့အတွက်သူဟာသူအားလုံးကိုဘာအကူအညီမှမလိုဘဲနဲ့လှုပ်ဆောင်ပေးနိုင်ပါတယ
်။我们原来的设计呢，实际上是一个完全。
ကျွန်တော်တို့ကနဦးထင်ထားတဲ့ design က robot ဆက်ရုပ်ကိုယ်တိုင်တည်းအလုပ်အားလုံးကိုလှုပ်သွားဖို့ပါပဲ။သူ့လူကိုဘယ်သူကမှကူစရာမလိုအောင်လှုပ်ဖို့ပါ။ဒူနာစီကိုတိုက်ရိုက်သွားပြီး ultrasound scan ဖတ်တာတို့နှလုံးခုန်နှုန်းနားထောင်တာတို့အသက်ရှူတဲ့အနေအထားအဆုတ်တို့ဘာလို့ကိုငကြက်နဲ့စစ်ဆေးတာနားထောင်တာတို့ကိုပါလုပ်နိုင်ပါတယ်ဒါပေမဲ့ဆံဝင်တွေကအကြံပေးကြပါတယ်အားလုံးအော်တိုမက်တစ်ပဲမလုပ်ပါနဲ့တဲ့ဘာဖြစ်လို့လဲဆိုတော့လူနာကိုနှစ်သိမ့်ဖို့သူ့စိတ်တည်ငြိမ်အောင်လုပ်ဖို့အတွက်အနားမှာလူတယောက်ရောက်တော့ရှိဖို့လိုတယ်လို့သူတို့ကပြောကြလို့ပါဒ ဒီဆက်ရုပ်ကိုတီထွင်လို့ပြီးသွားတဲ့အခါမှာတော့လေကြောင်းဆိုင်ရာဆက်ရုပ်ဒီဇိုင်းပါတာအတွက်ပါရဂူဖွဲ့ယူဖို့ကြောင်းတက်နေတယ်သူတေသနာကြောင်းသားချမ်းယူနေဆန်းသက်ကြည့်ကြပါလေသူကဗမောက္ခဂျန်ကမ်တီရဲ့ဆက်ရုပ်သူတေသနာအဖွဲ့တွေကပါ
က
ျွန်တော်ဆက်ရုပ်ဆိုတော့ကျွန်တော်နည်းနည်းတော့လတ်လာပေါ့ဒါပေမဲ့တကယ်တမ်းဒီဆက်ရုပ်လဲလာဆန်းသက်ရောတကယ်ကိုနူးညံ့နေတာတွေ့ရတယ်လို့ချမ်းယူကပြောတော့တာပါဗမောက္ခဂျန်ကမ်တီကတော့ဆီလောကမှာဆံဝင်တွေကိုပဲအလုတ်တွေပုံပေးထားတာကသူတို့အန်ရည်ရင်းတွေကိုဆွဲပို့တယ်လို့ဖြစ်နေတယ်လို့ပြောပါတယ်။ဒေါက်တာဒုံချဟောင်းကတော့ဒီဆံတွေကိုဆေးရုံအဆောင်တွေမှာလက်တွေရောစမ်းသပ်တာပါ။နှစ်မျိုးစလုံးလုပ်ကြည့်ရင်လည်းပဲပို့ပို့ပြီးကောင်းလာအောင်လုပ်နိုင်မှာပါ။အဲ့ဒီတော့မှလက်တွေအသုံးချပြီးအသုံးတည့်တဲ့ဆဲကိုရမယ်လို့ထင်ကြောင်းပြောသွားတာပါ။သူတို့သူပြည်တနာအဖွဲ့ကဖန်တီးထားတဲ့ဆက်ရုပ်ကနှစ်ရုပ်ရှိပါတယ်။ဒီဆက်ရုပ်နှစ်ရုပ်စလုံးကိုဘေးကျင်းမှာရှိတဲ့ဆင်ဝါချန်ကောင်းဆေးရုံနဲ့ဒီတန်ဆေးရုံတွေမှာဆရာဝန်တွေနဲ့အတူလက်တွဲလုပ်စီခဲ့တာပါ။ဒီဆက်ရုပ်တွေကိုဆင်ဝါတက်ကလို့အာဂတဆိုင်ရာအင်ဂျင်နီယာကျောင်းမှာပဲယာယီသူပြည်တနာဓာတ်ခွဲခန်းတစ်ခုလုပ်ပြီးသူတို့အဖွဲ့ကဖန်တီးခဲ့တာဖြစ်ပါတယ်
။来说呢，实际是我的副业。我的主业呢是。
ဒီလိုဆက်ရုပ်ဒီဇိုင်းခင်တာဟာအချိန်မဲလောက်တာပါကျွန်တော်လက်ရှိလောက်ကလင်းမြန်ဒီဇိုင်းနဲ့ပတ်သက်ပြီးတင်ပေးတဲ့ဆရာလောက်တော့ဒီလိုဆက်ရုပ်မျိုးတွေထပ်ပြီးဖန်တီးခြင်းနဲ့ဆန္ဒရှိပေမဲ့သူတို့တက်ကတူကရံပုံငွေသိမ့်မရှိတော့ဘူးလို့လည်းပြောပါတယ်ဒီဆက်ရုပ်တစ်ခုအတွက်တရုတ်ယွမ်ငွေ5သိန်းလောက်ပုံကြတာဖြစ်ပြီးသူတို့အတွက်ရံပုံငွေအခက်အခဲရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်သက်စိတ်ကြတဲ့မိပြည်ရဲ့ဆန္ဒကိုဒီမှာပဲကျန်လာလို့ရှိ
ဧပြီလ3ရက်နေ့တောက်ချာနေအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါအောင်ပါရှင်။ COVID-19 ကရောဂါကမ္ဘာတဝန်းဆက်လက်ကူးစက်နေတာမှာစုစုပေါင်းကူးစက်သူတစ်တန်းကျော်သွားပါပြီ။အမေရိကန်ကလက်ရှိကူးစက်သူ 2,400 ခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုကာကွယ်နိုင်ဖို့လူတွေကိုနှာခေါင်းဆီးပဝါးတွေဝတ်ဆင်ကြဖို့အင်ဂျီရောကဒီကနေ့ညွှန်ကြားချက်ထုတ်မယ်လို့မျှော်လင့်ရပါတယ်။နယူးယောက်မြို့မြို့တော်ဝန်ကတော့အင်ဂျင်ထွက်ရင်ပဝါးတွေလက်ကင်ပဝါးတွေနဲ့နှာခေါင်းဆီးအကာအကွယ်ဝတ်ဆင်ဖို့ကြာတာရင်းတွေတုန်းကအကြံပြုခဲ့ပါတယ်။အမေရိကန်ရေတပ်လေယာဉ်တင်စစ်တမော USS Theodore Roosevelt ပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားနေပြီလို့အတည်ပြုခဲ့တဲ့တင်မော့ကက်ပတန်ကိုရေတပ်ကယာရုကနေဖယ်ရှားလိုက်ပါတယ်။ရေတပ်ဗိုလ်မှူးကြီးBrett Crozierego, Yaruga ni phecha bi tu niya ma Yidat Bojou ji Carlos Sardiello ne acha thu me lo Yidat Yayi Win ji ga Pentagon Sathana chou ma jada ri ni dong ga tadin naw de ko pyo ke ba de. Theodore Roosevelt sit tin mo ba ma coronavirus ko ku sat ni mu chaung tin mo da ri ye atat ko ka kwe bo athat lu ji ri a ni ne pyet pyet ta ta song phyat pe ba lo Yidat Bo mu ji Brett Crozier ga akhu tadin ba so bain ga sa data taung so kha da ba. A ri sa tadin media ri ma paw cha kha bi de naw akhu lo yaru ga ni phe sha khan ya da phit par de.မြန်မာနိုင်ငံမှာ COVID-19 ကရောဂါနဲ့ပတ်သက်လို့မှတ်မှတ်မကန်ဖော်ပြနေတယ်လို့ဆိုပြီးသတင်း website တွေကိုပိတ်ဖို့အစိုးရကညွှန်ကြားတဲ့အပေါ် digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။ဒါရင်သာသတင်းမီဒီယာတွေရဲ့ internet စာမျက်နှာတွေအပါအဝင် internet စာမျက်နှာ220ခုကိုမတ်လထဲမှာပိတ်ခဲ့တဲ့အပေါ်မြန်မာနိုင်ငံ digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်း250ကစူပေါင်းကန့်ကွက်ကြေညာချက်ထုတ်ခဲ့ပါတယ်။COVID-19 နဲ့ပတ်သက်တဲ့သတင်းမှားတွေကိုတိုက်ဖြတ်ဖို့လို့ဆိုပြီးအခုလိုသတင်း website တွေပိတ်ခိုင်းတာဟာမြန်မာအစိုးရရဲ့အာဏာရှင်စနစ်လောက်ရဖြစ်တယ်လို့ပြည်သူနိုင်ငံအခြေစိုက်နယ်စည်းမထားသတင်းတော်များအဖွဲ့ RSF အဖွဲ့ကလည်းဒီကနေ့အကြေညာချက်ထုတ်ပြန်ထားပါတယ်။ VOE မြန်မာဝိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။အခုညအတွက်ရေဒီယိုအတန်းခင်းမှုကတော့ဒီလောက်ပါပဲရှင်။လက်ဖက်မနဲ့9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးမယ့် VOE အစီအစဉ်တွေကြရင်လည်းအရေးကြီးတဲ့ကမ္ဘာသတင်းတွေနဲ့မြန်မာနိုင်ငံသတင်းတွေအပြင်အပတ်စဉ်စီစဉ်တွေကိုနားဆင်ရအောင်ပါ။ည9နာရီတိုင်းမှာထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပဲဖြစ်ဖြစ် Intel Set 17နဲ့ Mia Set 3တို့ကနေပဲဖြစ်ဖြစ်ဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။
This program has come to you from the Voice of America, Washington.